Welcome to the Voice of America in Burmese.
ဒီအောင်ကြွေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American အတန်ကနေ2023ခုနှစ်စက်တင်ဘာ9ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတုံမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အာဖရိကသမဂ္ဂကို G20 အဖွဲ့ဝင်အဖြစ်လက်ခံလိုက်ပါပြီမော်ရိုကိုနိုင်ငံမှာလုပ်ခဲ့တဲ့ငြိမ်းချမ်းအောင်သေဆုံးသူ1000ကျော်သွားပါပြီမြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့85နှစ်ပြည့်အခမ်းအနားကျင်းပပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ကြားပြည်နယ်ကတိုက်ပွဲတွေအတွင်းစိုက်ပျိုးမြေတွေမှာလက်နက်ကြီးတွေကျတာကြောင့်လေဆိုင်ဖို့အခက်အခဲတွေဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီ
းတုံတောင်ကြီးပါဆက်လို့ရတဲ့အခြေအနေကနေဒီနေ့ကဧက1000လောက်ပဲကျန်တော့တော့ပေါ့နော်ပြဆိုအခုစစ်ကောင်စီကဒီတနင်္လာလဲဆိုတဲ့ကန်ကွန်မစ်ဆင့်သွားမှလာထိုင်ခြားတော့အရင်တော့ဆန်များဆုံးထွက်တဲ့အခု
ကဒီနေ့လူခွေဖွဲ့ရဲ့တီထောင်သူတို့ဖြစ်တဲ့ကိုပညာပြောတော့တာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ပတ်စင်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုတိယအစည်းအဝေးဥတမောင်တန်းရဲ့ဒီမိုကရေစီလူခွေရင်နဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစည်းအဝေးတွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပနေတဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကနေအာဖရိကသမဂ္ဂ AU ကိုအဖွဲ့ဝင်အဖြစ်အသိမှတ်ပြုလက်ခံလိုက်ပြီဖြစ်ကြောင်းအင်ရှင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီကဒီကနေ့စက်တင်ဘာလ9ရက်နေ့မှာကြေညာလိုက်ပါတယ်
။ आगे की कार्रवाई शुरू करने से पहले मैं अफ्रीकन यूनियन के अध्यक्ष को
အစောပိုင်းမှာအဆိုပြုထားခဲ့တဲ့အတိုင်းအဖွဲ့ဝင်တွေရဲ့သဘောတူလက်ခံမှုကြောင့်အာဖရိကသမဂ္ဂကိုဒီအစည်းအဝေးကနေအဖွဲ့ဝင်အဖြစ်လက်ခံလိုက်ပြီဖြစ်တာကြောင့်စီဝဘွဲမှာနေရာယူဖို့အတွက်ဖိတ်ခေါ်အပ်ပါတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကစီဝဘွဲအဖွဲ့မှာတရားဝင်ဖိတ်ခေါ်လိုက်တာပါအခုဆိုရင်အဖွဲ့ဝင်55နိုင်ငံပါဝင်တဲ့အာဖရိကသမဂ္ဂအနေနဲ့ဥရောပသမဂ္ဂနီးတူတန်းတူအခွင့်အရေးတွေရရှိသွားတာဖြစ်ပါတယ်နေ့ရက်ကျကျင်းပတဲ့ဒီ G20 ထိပ်သီးစည်းဝေးအတွင်းယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ခဲ့တဲ့စစ်ပွဲကိစ္စဥရုယာတီပြောင်းလဲလာမှုတိုက်ဖျက်ရေးဆင်းရဲတဲ့နိုင်ငံတွေရဲ့ကျွေးမြီတွေရှော့ချပေးရေးစတဲ့ကိစ္စတွေအပြင်အိန္ဒိယကနေဥရောပတိုက်တီယထာလန်ဖောက်ပြီးကွန်ပစ္စည်းတွေတင်ပို့နိုင်ရေးစတဲ့အဖွဲ့အစည်းလိုက်နိုင်ငံရေးစီးပွားရေးကိစ္စတွေကိုဆွေးနွေးဆုံးဖြတ်ခဲ့ကြသလိုအဖွဲ့ဝင်တနင်္ဂနွေချင်းစီအကြားမှာလည်းစီးပွားရေးနဲ့နိုင်ငံရေးဆိုင်ရာပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီမှုတွေရရှိခဲ့ကြပါတယ်။ဒီထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်ကြပေမဲ့တရုတ်သမ္မတရှီချင်းဖင်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့တော့မတက်ရောက်ကြပါဘူးခင်ဗျာ။
အော်ဂိုနိုင်ငံမှာတောက်ကြနေနောင်ပိုင်းကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်ခုချိန်ထိသေဆုံးသူဟာ1000ကျော်သွားပြီလို့ပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်ပါတယ်။သမိုင်းဝင်ရှေးဟောင်းမာရာကက်ချ်မြို့ကနေမိုင်40ကျော်လောက်အကွာ High Atlas တောင်ကိုဗဟိုပြုပြီးတော့အင်အား 6.8 ရှိတဲ့ငရင်လှုပ်ခဲ့တဲ့အတွက်1200ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်။ငရင်တန်းအဆိုးဆုံးခံခဲ့ရတဲ့တောင်တန်းဒေသမှာတော့သေဆုံးသူကအများဆုံးဖြစ်ပါတယ်။ဝေးလံခေါင်ပြားတဲ့တောင်ပေါ်ကြေးရွာတွေစီသွားတဲ့လမ်းတွေလည်းပျက်စီးခဲ့တာကြောင့်ကူညီကယ်ဆယ်သူတွေအဲ့နေရာကိုသွားနိုင်ဖို့ခက်ခဲခဲခဲကြိုးစားနေရပါတယ်။အော်ဂိုနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာတည်းအပြင်းထန်ဆုံးမြေငလျင်ကြောင့်ဒီ Atlas တောင်တန်းဒေသကကြေးရွာတွေကနေသမိုင်းဝင်ရှေးဟောင်းမာရာကတ်မြို့အထိကိုထိခိုက်ပျက်စီးခဲ့ပါတယ်။ရှေးဟောင်းဆောက်ဦးတော်များများလည်းပြိုကျခဲ့ပါတယ်။ကုလသမဂ္ဂ UNESCO ကရှေးဟောင်းအမွေအနှစ်ထိန်းသိမ်းရမယ့်နေရာဖြစ်သတ်မှတ်ထားတဲ့မာရာကတ်မြို့မှာဘလောက်ထိထိခိုက်ပျက်စီးသွားတယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ငရင်လှုပ်လို့မာရာကက်မြို့ကလူတော်တော်များများလမ်းတွေပေါ်ထွက်ပြီးနေနေကြတယ်လို့ဒေသခံအင်ဂျင်နီယာဖတ်ဆော်ဘတ်ဒူးကပြောပါတယ်ကျွန်တော်တို့နေတဲ့အဆောက်အဦဆို3000လောက်လောက်ခါသွားပါတယ်လူတွေအားလုံးကြောက်လန့်ပြီးတော့လမ်းပေါ်ထွက်ပြေးခဲ့ကြပါတယ်တချို့မိသားစုတွေဆိုနောက်ထပ်ငရင်လှုပ်မှာကိုစိုးလို့လမ်းတွေပေါ်ကိုထွက်အိတ်ကြတယ်လို့မာရာကက်မြို့ကကပြောသွားတာဖြစ်ပါတယ်ငရင်ကြောင့်အများပြားသိဆုံးခဲ့တဲ့ပုံမှာဝမ်းနဲ့စိတ်မကောင်းကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြီးလိုအပ်တဲ့အကူအညီပေးဖို့လဲအသင့်ပဲလို့ပြောပါတယ်ဗြိတိန်ပါဝင်ကမ္ဘာလက်ခီးတဲ့တွေအသွားများတဲ့ မော်ရိုကိုနိုင်ငံအတွက်ကူညီဖို့အသင့်ပြင်ထားတယ်လို့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်ကလည်း AIDS လူပိုးကွယ်မှာရေးသားခဲ့ပါတယ်။တခြားဥရောပနိုင်ငံတွေအပြင်အာရှအာဖရိကနိုင်ငံတွေကလည်းကူညီကယ်ဆယ်ရေးလုပ်ပေးဖို့ကမ်းလှမ်းပြောကြားခဲ့ပါသေးတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံတီထောင်ချင်း85နှစ်ပြည့်အခမ်းအနားအဖြစ်ဘီတုစစ်ဖွဲ့ရဲ့စီရေးပြချစ်တဲ့ပွဲတွေနဲ့ကျင်းပတဲ့အခမ်းအနားကိုကောင်းဆောင်ကင်ဂျုံအွန်းတက်ရောက်ခဲ့တယ်လို့နိုင်ငံပိုင်သတင်းမှာဖော်ပြပါတယ်။စတေမလာရှိရဲ့တောက်ကြနေကမြို့တော်ပြုံရန်ကခင်အွန်စကင်အီလ်ဆုံဂျင်ပြမှာကျင်းပတဲ့အခမ်းအနားကိုခင်ဂျုံဦးဟာတမိဖြစ်သူနဲ့အတူတက်ရောက်ခဲ့ပါတယ်ဒီကနေ့စတေမလာ9ရက်နေ့မှာတော့ခေါင်းဆောင်ခင်ဂျုံဦးဟာလေဒီတက်သားတွေကအလပြအလီဒီဆင်းပြတာဒုံးကျည်တက်ဆင်ထားတဲ့ထရက်ကားတွေလက်ထုံဆက်တွေကအလပြမောင်းနှင်ပြသတာနဲ့ပျောက်ကြဆင်မှာဒီပြည်သူစစ်တပ်ဖွဲ့တွေရဲ့အရေးပါမှုကိုတရုတ်ဖော်ပြသတာတွေကိုတရုတ်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားအမှုပညာရှင်အဖွဲ့တွေနဲ့အတူကြည့်ရှုခဲ့ပါတယ်ဒီစီရေးပြပွဲအခမ်းအနားကိုပြည်သူစစ်အဖွဲ့တွေအပြင်မြောက်ကိုရီးယားရဲ့တမန်ရိုးကြတပ်ဖွဲ့ဝင်တွေနဲ့အာဏာရလက်သမားပါတီဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်ဒါဟာအမေရိကန်နဲ့ထိတိုက်တွဲဆုံမှုတွေဖြစ်ပေါ်နေချိန်မှာမြောက်ကိုရီးယားဟာတရုတ်ရုရှားတို့နဲ့ဆက်ဆံရေးကောင်းမွန်မှုရှိနေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တနည်းမှာဟိုင်းလမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေစနစ်နေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာယူကရိန်းနိုင်ငံအတွင်းကရုရှားကိုသိမ်းပိုက်ထားတဲ့ဇပိုရီဇီးယားဒေသအတွင်းကပိုလိုဟီမြို့က United Russia နိုင်ငံရေးပါတီရုံးချုပ်မနေ့တောက်ကြနေ့ကဖျက်ဆီးခံရကြောင်းယူကရိန်းအခြေစိုက်သတင်းဌာနတစ်ခုဖြစ်တဲ့ The Kiev Independent သတင်းမှာဒီကနေ့ဖော်ပြထားပါတယ်။အဲ့ဒီနိုင်ငံရေးပါတီရုံးမီးရှို့ဖျက်ဆီးခံရပြီးရုရှားတွေလည်းကိုလူယုံထွက်ပြေးကုန်ကြတယ်လို့ Melitopol မြို့တော်ဝန် Ivan Fedorov ကTelegram လူမှုကွန်ရက်မှာရေးပါတယ်အခုလိုနိုင်ငံရေးပါတီရုံးမီးရှို့ခံရတာဟာရုရှားတို့သိမ်းပိုက်ထားတဲ့ Donetsk, Luhansk, Zaporizhia နဲ့ Kherson စတဲ့ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းဒေသ၄ခုမှာရုရှားတို့ကမနေ့ကစတင်ပြီး၃ရက်ကြာရွေးကောက်ပွဲတွေကျင်းပနေတာနဲ့လည်းတိုက်ဆင်ပါတယ်ယူကရိန်းနိုင်ငံအတွင်းကဒီဒေသ၄ခုကိုသူတို့ပိုင်နယ်မြေတွေအဖြစ်ရုရှားကမနေ့စတင်ဘာလမှာတစ်ဖက်သက်ကြေညာထားတာဖြစ်ပါတယ်ခင်ဗျာ
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အတွက်ရုရှားနဲ့တင်းမာမှုတွေဖြစ်ပေါ်နေချိန်မှာပဲအနောက်အစုနိုင်ငံတွေကပင်လယ်နဲ့အတွင်းမှာရေကြောင်းစစ်ရေးလက်ချက်မှုကြီးတစ်ခုပြုလုပ်နေပါဗျ။ဂျာမနီနိုင်ငံကဦးဆောင်ကျင်းပတဲ့ Northern Coast 23လို့အမည်ပေးထားတဲ့ဒီစစ်ရေးလက်ချက်မှုမှာနိုင်ငံပေါင်း14နိုင်ငံပါဝင်ကြောင်းဂျာမန်ရေတပ်ကပြောပါတယ်။ American, Canada, ပြင်သစ်နဲ့ Italy တို့အပြင်ရုရှားနဲ့အိန္ဒိယ၊ Sweden, Poland နဲ့ Latvia နိုင်ငံစတဲ့နိုင်ငံတွေပါဝင်တဲ့ဒီစစ်ရေးလက်ချက်မှုအတွင်းမှာစစ်သင်္ဘော30အပြင်ရင်ကုန်သင်္ဘောတွေစစ်လေယာဉ်19စင်းနေနဲ့အတူကမ်းတက်တပ်ဖွဲ့တွေလည်းပါဝင်တယ်လို့ဆိုပါတယ်။အခုလိုကြီးမားတဲ့စစ်ရေးလက်ချက်မှုကြီးတစ်ခုကိုဂျာမနီနိုင်ငံအနေနဲ့ပထမဆုံးစီစဉ်ဦးဆောင်ကျင်းပတာဖြစ်တယ်လို့ဒီစစ်ရေးလက်ချက်မှုကိုဦးစီးဆောင်ရွက်နေတဲ့ဂျာမန်ရေတပ်ဗိုလ်ချုပ်ကြီး Stephen Hirsch ကပြောပါတယ်ခင်ဗျာ။
ဘရာဇီးတိုက်ဆင်မှုနေမှာဟာကမ္ဘာကျော်ဘောလုံးသမားကြီးပီလီရဲ့ဆန်ကျင်ကိုကျော်ပြီးဘရာဇီးအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီ။တောက်ကြနေကကစားခဲ့တဲ့ဘရာဇီးနဲ့ဗိုလီဗီးယားတို့ရဲ့ကမ္ဘာဖလားခြေစစ်ပွဲမှာနေမှာကငကိုသွင်းပြီးဘရာဇီးလက်ရွေးစင်အမျိုးသားအသင်းအတွက်စုစုပေါင်း89ဂိုးနဲ့ဂိုးအများဆုံးသွင်းတဲ့သူအဖြစ်ဆန်ကျင်တင်လိုက်တာဖြစ်ပါတယ်။နေမှာဟာဒီပွဲမတိုင်ခင်ကတော့ပီလီဘရာဇီးအတွက်သွင်းခဲ့တဲ့89ဂိုးနဲ့ဆန်ကျင်တူနေပါတယ်။ဒီပွဲမှာပထမပိုင်းမှာဘရာဇီးအသင်းပယ်နယ်တီတစ်လုံးရခဲ့ပေမဲ့နေမှာကန္နာဂိုးသမားမိသွားခဲ့ပြီးဒုတိယပိုင်းကျမှ9ဂိုးသွင်းပြီးဆန်ကျင်တင်လိုက်တာဖြစ်ပါတယ်။အခုလိုဘရာဇီးအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူအဖြစ်ဆန်ကျင်တင်လိုက်နိုင်တဲ့အတွက်ဝမ်းသာကြောင်းသူ့အနေနဲ့ဘရာဇီးအတွက်အခုလိုဆန်ကျင်တင်လိုက်နိုင်လိမ့်မယ်လို့ဘရုံးကမှမတွေးမိခဲ့ကြောင်းသူ့အနေနဲ့ပီလီဒက်ရောဘရာဇီးအသင်းအတွက်ကစားပေးခဲ့တဲ့တခြားကစားသမားတွေတဲ့ပိုကောင်းတယ်လို့လည်းမထင်ကြောင်းနေမားကပွဲပြီးမှပြောဆိုခဲ့ပါတယ်အသက်32နှစ်ရှိပြီဖြစ်တဲ့နေမားဟာအခုချိန်ထိဘရာဇီးအတွက်ပွဲပေါင်း125ပွဲမှာ89ဂိုးသွင်းထားပြီးပီလီကတော့62ပွဲမှာ89ဂိုးသွင်းထားပါတယ်ဘရာဇီးအမျိုးသမီးအသင်းတိုက်စစ်မှုမာတာက189ပွဲမှာ122ဂိုးသွင်းပြီးအမျိုးသမီးအသင်းဘက်မှာအများဆုံးဂိုးသွင်းထားပါတယ်ခင်ဗျာ
The Voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကအခြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကြားပြည်နယ်ဘက်ကစိုက်ပျိုးရေးလုပ်ငန်းနဲ့ဆိုင်တဲ့သတင်းကိုဖော်ပြပေးကြပါရစေ။ကြားပြည်နယ်ဒေသခေါ်ကင်းဒီနယ်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာမို့မိုးစဘာမြေပဲပြောင်းစတဲ့တီးနံတွေစိုက်ပျိုးချိန်တန်နေပေမဲ့ပုံမှန်လိုစိုက်ပျိုးလို့မရပဲဖြစ်နေကြပါရစေ။ဒေသခံထောင်တောင်းချီပြီးတော့စစ်ဘေးလွတ်ရာထွက်ပြေးနေကြတာစိုက်ပျိုးမြေတွေပေါ်လက်နက်ကြီးကြတာလေကြောင်းကနေဘုံကျဲခံရတာတွေကြောင့်စိုက်ပျိုးဖို့ခက်ခဲနေတာဖြစ်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကြားပြည်နယ်ဘက်မှာအခုလိုမိုးရသည့်ကာလစပါးပြောင်းမြေပဲနှမ်းတဲ့အသီးအနှံတွေစိုက်ပျိုးကြလိမ့်ရှိပါတယ်။ဒါပေမဲ့ဆရာနာတိမ်ပြီးတော့စစ်တပ်နဲ့လက်နက်ကိုင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေစိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်ကြဘူးဖြစ်နေပါတယ်။လုံခြုံရေးအခြေအနေတည်ကျင်းတဲ့ကျွေးရွာတွေလောက်သာလုပ်ငန်းလုပ်နိုင်ကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အရင်ကစိုက်ပျိုးရေးလုပ်ကင်ကြသူတော်တော်များများတိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးရှောင်တိမ်နေကြရတာ။စိုက်ပျိုးရေးလုပ်တဲ့နေရာတွေမှာဘုံစံကြည်စံမလွတ်တာတွေကြောင့်အခုနှစ်မိုးစဘာလုံးဝမစိုက်ပျိုးနိုင်ဘူးလို့လွိုင်ကော်မြို့မှာခေါ်လုံနေရတဲ့ဒီမော့ဆိုစစ်ဘေးရှောင်တယောက်ကအခုလိုပြောပါတယ်။
မင်းကစပါဆက်ရသေးတယ်ဒီနေ့ဆိုရင်လုံးလုံးမဆိုင်ရတော့ရက်နေ့ကြည့်အားချရတော့လုံးလုံးမဆိုင်ရဖြစ်သွားတယ်လေကျတော့လေစက်ဖရင်းညမနေ့ညခါကျတော့ဒီစိုက်ပင်းညတော့ဖြစ်သွားတော့မဆိုင်ရတော့မြို့ထဲမှာနေတော့ပို့ဆိုးတော့ပေါ့အရင်ကတော့စိုက်ထားတာတွေရောရှိတယ်လေတကြီးမဆိုင်နေတော့လေအစီးနာနည်းများထွက်တဲ့ဟိုဟာမျိုးမရှိတော့လေအစီမကြည့်ဘူးပေါ့
မနစ်တုံးကဆိုရင်လေစိုက်ပျိုးထားတဲ့မိုးစဘာရိတ်သိမ်းချိန်မှာတိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာကိုထွက်ပြေးကြရတဲ့အတွက်စဘာပင်တွေကိုကောင်းကောင်းမွန်မွန်မပြိုးထောင်နိုင်ကြတဲ့အတွက်အထွက်နှုတ်ကြဆင်းခဲ့ပါတယ်။တချို့ကဆိုရင်တော့စဘာတွေကိုလုံးဝမရိတ်သိမ်းဘဲစွပစ်ထားခဲ့ကြရတာပါ။စဘာဆိုင်နေချိန်လက်နက်ကြီးကြားလို့မကြာခဏထွက်ပြေးခဲ့ကြရတဲ့အခြေအနေကိုလည်းဒီမော့ဆိုစစ်ဘေးရှောင်ကအခုလိုပြောပြပါတယ်။
အရင်ကစေလေတဲ့ပိုင်းနဲ့လည်းကြီးရတယ်ကျလာတဲ့ချိန်ချင်းပြန်ပြေးလာတဲ့ချိန်ရှိတယ်ခဏခဏချင်းအရင်ကတော့စေဒီနည်းနဲ့ဆက်နေတဲ့လူလို့တော့အဲ့ဒီလေလောက်တဲ့လူတွေလည်းအဲ့လိုပါပဲမြေတွေပိုင်းစားတဲ့လူအဲ့လိုပဲလည်းကြီးရှားတယ်ဆိုရင်သူတို့အိမ်ကိုပြန်လာခဲ့အချိန်လေးနဲ့လည်းပြန်နေပြီးတကယ်လားပြန်စားနေပြီးဆိုပြန်သွားတာအဲ့လိုမျိုးပါပဲ
စစ်ကောင်စီနဲ့ကရင်ပြည်ပူပေါင်းတပ်တွေကြားတိုက်ပွဲတွေအခုဆိုပိုပြင်းထန်လာနေပြီးတော့တိုက်ပွဲဖြစ်ပွားတဲ့ area လည်းပိုမိုကျယ်ပြန့်လာနေပါတယ်။ဒေသခံတော်တော်များများဘေးလွတ်ရာထွက်ပြေးတိမ်းရှောင်လိုက်အခြေအနေငြိမ်သွားရင်နေရပ်ပြန်လာလိုက်တဲ့အတီတကျမဖြစ်တာအခုဆိုသုံးနှစ်ထဲဝင်လာနေပါပြီ။လေယာဉ်ဧက3000လောက်ရှိတဲ့ဒီမော့ဆိုမြို့နယ်အရှိကြမှာဒီနှစ်ဆိုရင်ထောက်ကနန်းလောက်သာစိုက်ပျိုးနိုင်တဲ့အကြောင်းကီအန်ဒီလူခွေရီတီထောင်သူကိုပညာနဲ့ရွာခံက VOA ကိုပြောပါရစေ။တ
ုံတောင်ကြီးပါဆက်လို့ရတဲ့အချိန်ကနေဒီနှစ်ကဧကထောက်ကနန်းလောက်ပဲကျန်တော့ပေါ့နော်ပြည်သူအခုစစ်ကောင်စီကဒီတနည်းအားလဲဆိုတဲ့ကန်ကွန်ဆင့်ကျွာမှာလာထိုင်ချတော့အရင်တော့ဆံများစုထွက်တဲ့အဲ့ဒီအုပ်စုကဆံစပါဘူးပါမဆိုင်နိုင်တော့ဘူးပေါ့နော်။နောက်ပြီးတော့မှဒီ Facebook လောက်အုပ်စုမှာလဲကျွန်တော်ဧကတို့တောင်းဆိုရှိတာအခုကဟို6000လောက်တော့မှစိုက်တင်ချတော့အရင်ကတော့ပြန်စိုက်တဲ့လူကိုအစီအစဉ်စီရင်တောက်စီမမတို့နဲ့လမ်းထူတော့တယောက်တော့မှဖြစ်ဆက်ကံရမှုတွေဖြစ်တော့ပါနော
်လက်ရှိမြန်မာနိုင်ငံထဲမှာစံစီစားစတဲ့အခြေခံစားကုန်တွေအစမတန်ဈေးလုံးတက်နေချိန်မှာစိုက်ပျိုးရေးပိုင်းမှာလည်းပဋိပက္ခဒေသတွေမှာတိတိတတ်တာကျဆင်းနေပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေမှာစားတဲ့ရိတ်ခါနဲ့ဆေးဝါးတည်ယူခွင့်ကိုစစ်တပ်ကပိတ်ပင်ကန့်တတ်တာကြောင့်စစ်ပြေးဒုက္ခတွေအနေနဲ့အစားအသောက်အခက်ခဲကိုတစ်နေ့ထက်တစ်နေ့ပိုးပြီးတော့ရင်ဆိုင်နေကြရပါတယ်ရှင်
ကြားပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်စိုက်ပျိုးရေးမလုပ်နိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကနေသတင်းပေးပို့လာတာကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွေအခြေအနေကိုတင်ဆက်ပေးနေတဲ့ဒုအံစီစဉ်ကိုထုတ်လွှင့်ပေးမှာပါ။စစ်ပွဲတွေဖြစ်နေတဲ့ဒေသမှာပြည်သူဘတ်တော်သားဆေးမှုတွေအန္တရာယ်ကြားကနေဆေးကုသပေးနေကြပါဗျ။တိုက်ပွဲတွေမပြတ်ရှိနေတဲ့ကြားပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းမှာကိုယ်အသက်ကိုမငယ်ပဲဒဏ်ရာရတဲ့သူတွေကိုကုသပေးနေသူတွေတချို့အကြောင်းကိုတော့ Frontier မြန်မာရဲ့ဒုအသံစီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
။နောက်မှန်းနေဖောက်မဝင်လာကြီးကကျွန်တော်နဲ့ထင်တာဖျက်မှရှိမှကွက်ဖျက်ထွက်သွားတော့ပေါ့နော်
။ကိုခွဲစိတ်နေတော့တန်လန်တိုးတိုးတန်လန်ဖြစ်နေလို့ခုနလိုပဲမတိလိုက်ဘူးပေါ့နော်ဟိုချက်ချင်းလည်းထွက်လို့မရတဲ့နေရာမျိုးမှာဆိုတော့ကျွန်တော်ပြင်တော့အချိန်လေးတည်ဝါနိုင်တာပေါ့
ကယားပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းကရှေ့တန်းတိုက်ပွဲတွေမှာမရေမတွက်နိုင်တဲ့အသက်ပေါင်းများစွာကိုစစ်တပ်ဖွဲ့ဝင်တွေကကယ်တင်ပေးနေကြပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေမှာပြိပခတွေပြင်းထန်လာတာနဲ့အမျှစစ်တပ်ဖွဲ့တွေရဲ့အသက်အန္တရာယ်တွေကပိုပိုပြီးတော့များလာပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်းသတင်းတောက်မျိုးဆက်လှတော်ကရေးသားထားပြီးတော့ဒို့တန်ဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
မ
ိုးပြဲမျိုးညောင်ဝိုင်းရက်ကွက်မှာဧပြီလ26ရက်နေ့ကတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်။မိုးပြဲ rescue team တာဝန်ခံကိုမျိုးအောင်ကသူတို့အဖွဲ့နဲ့အကျိုးအဲ့ဒီတိုက်ပွဲကြားမှာရှိနေခဲ့ရပါ။သူတို့အဖွဲ့ဟာလက်နက်ကြီးလက်နက်ငယ်အန်ဒီရီကြားမှာလူနာရဲဘော်တွေကိုအသက်ဆုံးပြီးတွားရောက်ကယ်ဆယ်ခဲ့ပါတယ်။ဒါကကိုမျိုးအောင်တို့အဖွဲ့အပါအဝင်တခြားရှေ့တန်းစီးအဖွဲ့တွေရဲ့နေတဲ့လူဝါကြုံနေကြလို့ဖြစ်လာခဲ့ပါတယ်။အရင်ကကိုမျိုးအောင်ဟာလေသမားတယောက်ပါ။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်သားတယောက်လည်းဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလဆက်အာနာသိမ်းပြီးတဲ့နောက်မှာတော့မိုးပြဲသပိတ်ကော်မတီမှပါဝင်ခဲ့ပါတယ်။2021ခုနှစ်မေလမှာတော့ဒီစည်းအဖွဲ့ဖွဲ့ဖို့အခြေအနေဖြစ်လာခဲ့ရပါ
ဒီမူဗီစကံတင်တိုက်ပွဲမှာကျွန်တော်ဆက်ဆွဲတယ်တပိတ်ကကျွန်တော်တို့စီနေငယ်ကုစုထောင်းထားတာရှိတယ်တပိတ်မှာတန်ရရခဲ့ရင်ကျွန်တော်တို့ဒီကုတာတာနိုင်အောင်ကျွန်တော်တို့အဲ့ဒီတပိတ်မှာလည်းကျွန်တော်တို့အကျုပ်ခွင့်ခံရနှစ်ခါရှိခဲ့တော့နော်ဆိုတော့အဲ့ဒါအဲ့ဒါလို့ကျွန်တော်အဲ့စီကုတာတူတာတဲ့စီနေလို့ကျွန်တော်တို့စကဲခဲ့တယ်မူဗီရစကံမှာအဲ့ဒါကလည်းကျွန်တော်တပိတ်ကွန်ပတီထဲမှာပါတဲ့လူတယောက်ကကျွန်တော်တို့ဟောခံဆူဆောင်းနေကျွန်တော်မကဲထုတ်နိုင်ခဲ့ဘူးဟောစတီရုအဲကျွန်တော်တို့ကဒီ fire zone ဖြစ်ရောက်ရတယ်ဒါပေမဲ့တကယ် deadly zone မှာရောက်နေတဲ့လူကျွန်တော်တို့ကြားမှာခက်ခဲကြောက်ကွင်းပြင်ဖြစ်နေကြောက်ကျွန်တော်မကြေထုံနိုင်ခဲ့ကျွန်တော်တို့တပိတ်ကော်မတီတယောက်ပါဆိုတော့သူကကြာဆုံးသွားတယ်
မိုးပြဲအဖွဲ့မှာအကြမ်းမဖက်အာဏာပြန်ဆိုင်ရေးလှုပ်ရှားမှု CDM လုပ်နေတဲ့ဆေးဝန်ထမ်းတွေပါသလိုအခြေခံအရေးပေါ်ဆေးဘက်ဆိုင်ရာတင်နန်းတက်နေတဲ့ကိုမျိုးအောင်လိုတမန်ပြည်သူတွေလည်းပါပါတယ်။သူတို့အဖွဲ့လှုပ်ရှားနေတဲ့ကယားနဲ့ရှမ်းတောင်ပိုင်းဒေသတခုလုံးဟာလွန်ခဲ့တဲ့လတွေတုန်းကမြန်မာစစ်တပ်နဲ့ဒေသပြည်သူကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေခဲ့နေရပါ2023ခုနှစ်ပထမ6လအတွင်းမှာတင်ကယားပြည်နယ်အတွင်းလေချောင်းတိုက်ခိုက်မှုပေါင်း388ခုရှိခဲ့လို့ Progressive Granny People Force ကနေ August လအတွင်းထုတ်ပြန်ခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ထက်နှစ်ဆပိုများလာခဲ့တာပါ။ ISP မြန်မာရဲ့အချက်အလက်ကိုကြည့်ပြန်ရင်လည်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဒါမှမဟုတ်ဒေသကာကွယ်ရေးတပ်ဖွဲ့တွေရဲ့မြေပြင်တိုက်ပွဲပေါင်း250နီးပါးရှိခဲ့ပြီးဒါဟာတနင်္ဂနွေလုံးအတိုင်းတိုင်းရဲ့၅ဘုံတဘုံကျော်ရှိပါတယ်။ဒီနေရာဟာမဟာဗျူဟာကျတဲ့နေရာလည်းဖြစ်ပါတယ်။မိုးပြဲဟာနေပြည်တော်နဲ့ကီလိုမီတာ100သာကွာပြီးကယားပြည်နယ်လိုက်ကော်နဲ့ဘေကျင်းကရက်မှာရှိပါတယ်။ရက်ဆက်ဖြစ်နေတဲ့တိုက်ပွဲတွေမှာဒီတစ်ခါဖဲခုံမြို့နယ်တဲကပဲမိုးပြဲအနောက်မြောက်ပိုင်းကတောင်စက်လုံးကြီးပါမှာပါ။မြေကြီးပေါ်ဖြန့်ခင်းထားတဲ့ water blue အစိမ်းအောင်ပေါ်မှာဒဏ်ရာရလူနာတွေလဲနေကြပါရဲ့။ဆေးသွင်းမှုလိုအပ်တဲ့အိတ်ကိုလူတစ်ယောက်ကကင်ပေးထားပြီးတော့ခေါင်းအစာအိမ်နဲ့လက်မောင်းဒဏ်ရာရတာတဲ့ KNDF ရဲဘော်တို့ကိုဒေါက်တာအုံနဲ့အတူဆေးဝန်ထမ်းတွေကအားသုံးကစားကူတာပေးနေပါရဲ့။အရေးပေါ်လူနာကိုလိုအပ်တဲ့ကုသမှုတွေပေးပြီးတဲ့နောက်မှာဆေးရုံကိုအချိန်မီလွှဲနိုင်ခဲ့လို့လူနာကတော့အသက်ဘေးကနေလွတ်မြောက်သွားခဲ့ပါတယ်။အဲ့ဒီနေ့ကဒေါက်တာအုံရဲ့ဝိဇာဆေးအဖွဲ့ကနေပြည်သူ့ကာကွယ်ရေးတပ်ပေါင်းစုရဲ့ဒဏ်ရာရသူ16ယောက်ကိုကုသပေးခဲ့ရပါတယ်။အသက်30ဝန်းကျင်အရွယ် CDM ဆရာဝန်ဒေါက်တာအုံဦးဆောင်တဲ့ဝိဇာဆေးအဖွဲ့ကို2022ခုနှစ်စက်တင်ဘာလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ကဒေသမှာရှိတဲ့ရွာသားတွေနဲ့စစ်ဆောင်တွေကိုဆေးကုပေးပေမဲ့တိုက်ပွဲတွေဖြစ်လာပြီးဆိုရင်တော့ရှေ့တန်းရဲဘော်တွေကူတာရေကိုဦးစားပေးကြရပါတယ်။ အဖွဲ့အစားဖွဲ့ပြီးကလေးကကရားနဲ့ရှမ်းတောင်မှာဖြစ်ပွားတဲ့တိုက်ပွဲတွေရရှိတယ်မှာလူနာ100ကျော်ကုသပေးခဲ့ပြီးအသက်အန္တရာယ်စိုးရိမ်ရတဲ့ရဲဘော်လူနာ40ဦးထက်မနည်းကိုအရေးပေါ်ကုသပေးနိုင်ခဲ့ပါတယ်။ခြေလက်ဖြတ်တောက်ပေးခဲ့ရတဲ့ရဲဘော်10ဦးခန့်ရှိတယ်လို့ဆိုပါတယ်။အဲ့ဒီကမှအခက်ခဲဆုံးကုသပေးခဲ့ရတဲ့တစ်ခုကတော့ဒေါက်တာအုပ်ပြပြတထင်မှတ်မိနေသေးပါဘိုက်ကိုလက်နက်ကြီးချပြီးသွေးပေါင်လုံးဝမရှိရတဲ့ PDF ရဲဘော်တရားကုခဲ့ရတော့ကပေါ့သွေးချက်ချင်းသွေးမှုလည်းလုံခဲ့ရပ
ါသူကဘာဖြစ်လဲဆိုအသေးခွဲသွားအသေးခွဲသွားပြီးအသေးကိုဖောက်ထွက်သွားပြီးတော့နောက်ကကြောက်ကက်ကဲထိတ်တချမ်းကိုဖောက်သွားတယ်ဖောက်ပြီးတော့နိုင်ရောနောက်ကမှတော့ကန့်တယ်ဆိုတော့ကျွန်တော်သွေးရီစုံစုံတန်ရှင်းလုပ်ပြီးတော့ဒီရာကိုအသေးကိုပြန်ချုပ်ရတယ်ပေါ့နော်ကြောက်ကက်တစ်ဖက်ထုတ်ရတယ်ပေါ့နော်ညာဘက်ကြောက်ကက်ထုတ်လိုက်ရတယ်ပြီးတဲ့ကံကျတော့ဒီအစဖယ်တယ်ပြီးတော့သွေးတွေကိုကျွန်တော်တောက်ချက်သွင်းတယ်သွေးရယူနာကအေးပေါင်ကခွဲခန်းဝင်ပြီးတော့မိနစ်40လောက်ရှိဘူးမတက်လာသေးဘူးပင်ပန်းပါဘူးအဲ့ဒီလင်နာကခွဲခန်းအထွက်တော့သွေးပေါင်နေ180နဲ့ထွက်တယ်စီးလဲထွက်တယ်အဲ့ဒီလင်နာကတော့မမရဘူးကျွန်တော်လွတ်လိုက်လို့ရှိရင်တေးချတယ်2ရက်3ရက်ဘူး55မိနစ်လောက်မောင်းလိုက်လို့ရှိရင်2ရက်3ရက်ကျော်ပြီးသားတယ်အဲ့လောက်ရောက်တာနဲ့ကိုတေးမှာပဲဟိုစွန့်စွန့်စားစားဝင်ဟိုဝင်ခွဲခန်းဝင်တယ်ဆိုတော့တမမကန်ကန်ဝင်လိုက်ရတယ်ဒါပေမဲ့လွတ်လိုက်ရင်တော့တေးမှာချိန်သေးတယ်အဲ့ဟာတော့အသက်ကျင်နိုင်လိုက်တယ်ပေါ့နော်
စီအဖွဲဖြစ်တဲ့အတွက်ကြောင့်ရှေ့တန်းမှာဒံရရရဲဘော်လူနာကိုခွဲဆဲဖျက်တောက်နေတော့မှလက်နက်ကြီးကြတာလင်းရင်ဘုံကျဲခံရမှာကိုအမြဲတမ်းစိုးရိမ်ထိတ်လန့်နေရတယ်လို့ဒေါက်တာအုတ်ကဆိုပါတယ်။တခါတလေဆိုကုနေရင်လည်းလူနာကိုရွှေ့ပိုလောက်ရတာတွေလည်းရှိပါတယ
်။အနီးနားကြလာလို့ကျွန်တော်အစရမှန်လို့ကျွန်တော်တို့တခြားရွှေ့ပြောင်းရတာမျိုးတွေရှိတယ်။နောက်တစ်ခါကျတော့လေကြောင်းတက်ခိုင်းမှုပေါ့နော်။ S-Strike နဲ့အဲ့လိုမျိုးလင်းနဲ့လာပြီးကျဲတာပြစ်တာမျိုးလုပ်မှာတော့အမြဲတမ်းစိုးရိမ်ရတယ်။ဒါလေရင်ကြတော့ကျွန်တော်တို့အတန်ကြရင်ရှောင်းတိန်ဝုတ်ပဲဒီခုနလိုကိုကိုခွဲစိတ်နေတော့တန်လန်တိုးတိုးတန်လန်ဖြစ်နေလို့ခုနလိုပဲမတိလိုက်ဘူးပေါ့နော်ဟိုချက်ချင်းလဲထွက်လို့မရတဲ့နေသားမျိုးမှာဆိုတော့ကျွန်တော်ပြင်တော့အချိန်ကြီးတည်သွားနိုင်တာပေါ့ခြေတန်းမှာတော့တက်နေရတော့အချိန်ကြီးရှိတယ်လေချောင်းပေါ့အဓိကလေချောင်းနဲ့လက်နဲ့ကြီးကြောက်ရတယ်ပေါ့
ဒီဒေတာမှာပြီးခဲ့တဲ့ April လကစလို့ခြေတန်းဆေးမှုအ ਨੇ ဆုံး၅ဦးအသက်ဆုံးရှုံးခဲ့ရပါတယ် April လ9ရက်နေ့မှာစက်ကောင်စီရဲ့လေချောင်းတိုက်ခိုက်မှုကြောင့်ဖဲခုံမြို့နယ်တောင်စလုံးကျေးရွာအနီးရှေ့တန်းစစ်မြေပြင်မှာဆေးကုသနေတဲ့ကိုမျိုးအောင်တို့မိုးပြဲ rescue team ရဲ့ဒုနာပြုတအူအသက်ဆုံးရှုံးခဲ့ရပါတယ်။မေလ29ရက်နေ့မှာလည်းတောင်စလုံးကျေးရွာနဲ့ကရက်ဖဲခုံမြို့နယ်လက်တင်ကျေးရွာအနီးမှာစစ်ကောင်စီကတိုက်လေရင်နဲ့ဘုံချဲချတာကြောင့်အဲ့ဒီနေရာမှာရှိနေတဲ့ဒီမော့ဆို medic unit ကအဖွဲ့ဝင်၄ဦးသေဆုံးခဲ့ပါတယ်။ဘဲအခြေအနေမျိုးမှာမဆိုးဆေးဘက်ဆိုင်ရာအဆောက်အုံတွေဒါမှမဟုတ်ဆေးဝန်ထမ်းတွေကိုတိုက်ခိုက်ခြင်းမပြုရဘဲဒဏ်ရာရအပြားနာနေသူတွေကိုအကာအကွယ်ပေးရမယ်လို့ Geneva Convention သဘောတူညီချက်တွေမှာပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံတော်မှာတော့ဒီလိုဖြစ်ရပ်တွေတိုးလာတာကို Insecurity Insight ကအချက်လက်ပြုစုထားပါတယ်။2022ခုနှစ်တစ်နှစ်အတွင်းကျန်းမာရေးအဆောက်အုံ46ခုတိုက်ခိုက်ခံရပြီးဆေးဝန်ထမ်း28ဦးအသက်ခံခဲ့ရပါတယ်။2023ခုနှစ်ပထမ9လဘတ်အတွင်းမှာတော့ကျန်းမာရေးအဆောက်အုံ83ခုတိုက်ခိုက်ခံရပြီးဆေးဝင်နဲ့24ဦးသေဆုံးခဲ့ရပါပြီ။ရှေ့တန်းသွားရင်ဆေးမှုတွေကအကာအကွယ်အဖြစ်အ ਨੇ ဆုံးဟဲမတ်အုပ်ထုပ်နဲ့ကြီးကအင်ဂျီတွေဝတ်ကြပါတယ်။ပြီးတော့သူတို့နေတဲ့နေရာပတ်လည်မှာလည်းဘုံခိုခြင်းတူထားကြရပါတယ်။တစ်ချက်မှတော့ငြိမ်ငြိမ်မနေကြရပါဘူး။စေဖွဲ့တွေဟာသူတို့အသက်တွေနဲ့ရင်းထားရယုံတာမကပဲစေကုသရေးအတွက်ရန်ပုံငွေရရေးတိုက်ပွဲလဲဝင်နှွဲနေကြရတာပါအဓိကကတော့ရှေ့တန်းကဒဏ်ရာရသူတွေစီတွားနိုင်ဖို့ဓာတ်စီလိုတယ်လို့စေကုပေးနိုင်ဖို့စေပစ္စည်းအထောက်ပံ့တွေလိုပါတယ်စစ်ကောင်စီကဆေးဝါးလောင်စာစီရိတ်ခါနဲ့တခြားကုန်ပစ္စည်းတွေကရားပြည်နယ်ထဲတင်သွင်းတာကိုပိတ်ပင်ထားပါတယ်ဒီတော့ကုန်စင်းနှုံးတွေကတက်နဲ့ထောက်ပံ့ရေးပစ္စည်းတွေရဖို့အနေခရီးတွေဖျက်ရပြန်ပါတယ်
ဒီလိုဈေးဆိုရင်ရှားပါတယ်တချို့ကကျတော့ control rate တွေရှိတယ်ဟောထိန်းချုပ်ဈေးဝင်ဆိုဝယ်လို့မရရရှိတယ်ဒီနေရာတွေကလည်းတကယ်ဟိုရှေ့တန်းမှာတော့ဒီခွဲစက်ကမ်းမှာတော့သုံးတဲ့ဈေးတွေပေါ့နော်တချို့ကကျတော့လမ်းရောင်းချက်တယ်ပေါ့အဲ့ခါကျတော့အခက်ခဲရပါလို့ဈေးဝါသုံးဈေးကအင်တန်များတယ်ကျွန်တော်သုံးရင်သုံးသလောက်ကုန်တယ်ပေါ့လူနာများရင်များသလောက်ကုန်တယ်ရှေ့တန်းတက်ရဆိုလည်းကျွန်တော်ကုဈေးနဲ့ကိုအဲ့လိုမျိုးယူပြီးတက်တာမျိုးတွေများတယ်
ဝိဇာဈေးအဖွဲ့အနေနဲ့ကတော့အဖွဲ့ဝင်တူချင်းနီးစက်ရမိတ်ဆွေတွေစီမှာအလှူခံကြပါတယ်တခါတည်းရင်တော့ကရင်နီပြည်အတိုင်းအမြန်ကောင်စီ KSCC ကျမရေးတာဝန်ခံစီကဆေးဝါးအချို့ရရှိပါတယ်။ရိတ်ခါနဲ့ယာယီနေရထိုင်ခင်းအတွက်ကုန်ကြဈေးတွေကလည်းရှားပါသေးတယ်။စစ်တပ်ကပြစ်မှတ်ထားနေတဲ့ဆေးရုံဆေးခန်းတွေမှာတော့သူတို့နေလို့မရပြန်ပါဘူး။ဒီလိုအခက်အခဲအမျိုးမျိုးကြားကပဲက ကိုမျိုးအောင်နဲ့သူ့အဖွဲ့ကတော့သူတို့အလုပ်တွေကိုအပြတ်မခံလုပ်နေကြသေးပါပဲ
။ပြီးခဲ့တဲ့ရက်တုန်းကလည်းကျွန်တော်တို့စီဝလင်းလာပြတ်သွားတယ်။အဲကျွန်တော်စီခံလာပြတ်သွားတော့ပေါ့နော်။ဆိုတော့ဆယ်လုံးတပြက်နဲ့လာကျဲချသွား။ကံကောင်းတော့ဒီခိုက်မရှိခဲ့ဘူးပေါ့နော်။ဆိုတော့ကျွန်တော်တို့တော့ခုနောက်ပိုင်းတော့စိတ်ထန်ရလာတယ်။လူကုလုံချုံကြီးကိုအဓိကဥစားပြလာတယ်။ကျွန်တော်အဖွဲ့ဝင်တွေကလည်းလင်းလာဆိုနေဟိုသူက6ချာကုန်တော့တယ်ခွေးတော်များပေါ့နော်။ဒါပေမဲ့တော့အရှုံးမပေးဘူးကျွန်တော်တို့စသပြီးလုပ်နေတယ
်မိသားစုရဲ့ကိုချန်ခဲ့ပြီးဒေါက်တာအုပ်ကတော့နိုင်ငံရဲ့တထောက်တနေရာမှာသူလှုပ်တင်တာတွေကိုလုပ်နေခဲ့ပါတယ်အာနာမသိငင်ကသူ့မှာဒီခက်တောက်တတရှိရဲ့ဈေးုံတစ်ခုမှအလုပ်လုပ်ခဲ့တာပါဒါပေမဲ့သူ့မှာနောင်သားရနေမှုစိတ်ကူးရရင်နေဖို့လည်းအချိန်မရှိနေပါဘူ
းကျွန်တော်ဈေးတော့စက်ကူးပြင်းလိုက်မယ်ထင်တယ်တခြားလည်းကောင်းမှုဟိုတခြားကမလုပ်တတ်တော့လေဒါဒီတော်လိုင်းထဲမှာဟိုမတည်သေးရင်တော့ဈေးတော့စက်ကူးပြင်းလိုက်မယ်ဩတခြားတော့ဘာမှတော့ကိုယ်လေလို့ပြောမရှိပါဘူးကျွန်တော်လည်းတခြားကောင်းမှုမလုပ်တော့ဘူးမအောင်ရင်တော့မအောင်လာတော့မအောင်ဘူးဆိုတာလေဖြစ်နိုင်ရည်တစ်ခုပါပဲဒါပေမဲ့မအောင်နဲ့မအောင်လို့ကျွန်တော်တို့မယူဆအောင်မယ်လို့ပဲယူဆပြီးကျွန်တော်တိုက်တာပဲဟုတ်မအောင်နဲ့အောင်လို့မယ်ပေါ့နော်ကျွန်တော်တည်ရည်တိတိုက်မယ်ပေါ့ဒါအရဟိုကျွန်တော်ဘက်ကပြသဟိုကိုကဘကိုအာမခံနိုင်နေတာပေါ့ကျွန်တော်တို့ဒီမအောင်ရင်တော့ပြီးတဲ့ဒီတိုက်မှာပဲကျွန်တော်တည်ရည်တိတော့တယောက်လည်းကြံနေတယောက်လည်းတော့မချက်ပြချပြီးကျွန်တော်တနက်ပြင်နေပြင်ပါတော့ကျွန်တော်လည်းကြံနေဆိုရင်တော့ဒီလိုတော့သွားမယ်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။ဒီအစီအစဉ်ကိုအလှရှင်တွေရဲ့ကူညီမှုနဲ့ Foundation Hiron Dae ကပံ့ပိုးပေးထားတာဖြစ်ပါတယ်။တို့တန်အတန်းလှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ8:00 နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့် Do and Podcast အစီအစဉ်ကိုလဲစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ Do and အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00 နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတခါတော့ဥတီမောင်သန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွေနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြည့်ရှုရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့နိုင်ငံရေးမှာလူမျိုးရေးအဓိကထားသင့်သလားဆိုတဲ့အကြောင်းအရာကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီမနိုင်ငံရေးမှာလူမျိုးရေးနဲ့လူအခွင့်အရေးဘယ်ဟာကိုရှည်တန်းတင်သင့်ပါသလဲအမေရိကန်ပြည်ထောင်စုကောက်တန်ကောလိပ်ကနိုင်ငံရေးသိပ္ပံနိုင်ငံရန်တကာဆက်ဆံရေးပါမောက်ခဒေါက်တာထွန်းမြင့်နဲ့ဥတီမောင်သန်းကမေးမြန်းတင်ဆက်ပြီးတော့ဒီတစ်ပတ်ဒီမိုကရေစီလူခွေနဲ့ခေပြိုင်ကဘာအစီအစဉ်မှာပြန်ပြပေးထားပါတယ်ခင်ဗျာ
ဒီမနက်ကပါဝေကပါတော်မှာလူမျိုးရေးပဓာဏနိုင်ငံရေးချဲ့ကပ်ပုံတွေကပြန်လဲဥမော်လာကြတာကိုရွေးကောက်ပွဲနဲ့ပဋိပက္ခသတင်းတွေမှာကျွန်တော်တို့တွေ့လာရပါတယ်ဒီမနက်ကလို့တိုင်းသားလူမျိုးတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံမျိုးမှာလူမျိုးရေးပဓာဏချစ်ကပ်ပုံနဲ့သွားမလားလူခွင့်ရေးပဓာဏချစ်ကပ်ပုံနဲ့သွားမလားဆိုတာကတော့သင်တို့အဆက်တဲ့မိကုန်းဖြစ်ပါရဲ့လားဒီကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံကာတန်ကောလိပ်ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပမောက္ခဒေါက်တာထွန်းမြင့်ဖြစ်ပါတယ်မင်္ဂလာပါဆရာကြီး
မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ဆရာကြီးလူမျိုးရေးပဓာဏလားလူခွင့်ရေးပဓာဏလားဆိုတဲ့မိကုန်းကတော့မြန်မာနိုင်ငံအတွက်တင့်လျော်တဲ့မိကွန်းတစ်ခုဖြစ်ပါသလားဆရာဘလို့မြန်မာလက်ခဏ။
ဘလို့ပြောမလဲအောင်ဝင်ခွင့်ချဖြစ်တဲ့မိကွန်းတစ်ခုပါ။ဘာလို့ဆိုတော့မြန်မာနိုင်ငံမှာကလူမျိုးရေးနဲ့ဆိုင်ခဲ့တဲ့ဒီသမိုင်းရရှောက်လန်းခဲ့တဲ့နိုင်ငံရေးသမိုင်းလည်းရှိတယ်။ဒီနိုင်ငံရေးဒီအခက်အခဲတွေလည်းရှိခဲ့တယ်။လက်ရှိလည်းဖြစ်နေတယ်။နောက်တစ်ခုကလူခွင့်ရေးရဒီလူမျိုးရေးတင်းမဟုတ်ဘဲနဲ့ဂျန်တဲ့ identity ပေါ့နော်။ဒီလူတွေအတွက်လည်းအခွင့်အရေးဆိုတာစဉ်းစားမှာဖြစ်တယ်။နောက်တစ်ခုကမတမ်းမစွန်းတဲ့လူတွေလည်းရှိတယ်ဒီလူတွေရဲ့အခွင့်အရေးကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားမှာဖြစ်တဲ့အတွက်အကုန်လုံးဟာလူအခွင့်အရေးနဲ့လူမျိုးဆိုင်ရာကိစ္စရအဖြစ်နေတဲ့နိုင်ငံဖြစ်ပါတယ်နောက်တစ်ခုကတော့ဘယ်နိုင်ငံမဆိုအာဏာရှင်နိုင်ငံပဲဖြစ်ဖြစ်ဒီမိုကရေစီနိုင်ငံပွင့်လင်းတဲ့နိုင်ငံပဲဖြစ်ဖြစ်ဒီကိစ္စတွေကဆက်လက်ပြီးတော့ရှင်သန်နေမဲ့ပုံစံရှိပါတယ်ဘာလို့ဆိုတော့ဒါကနိုင်ငံရေးကို
ဟုတ်ကဲ့ဆရာဒါဖြစ်ရင်ကျွန်တော်တို့ဒီအခုပြောတဲ့လူမျိုးပဓာဏနိုင်ငံရေးရဲ့လက္ခဏာတွေကဘာတွေလဲအခွင့်အရေးပဓာဏနိုင်ငံရေးရဲ့လက္ခဏာတွေကဘာတွေလဲဆရာနည်းနည်းရှင်းပြပေးပါလား
တော်တော်နဲ့လိုရင်းပြောအောင်လို့ရှိရင်တော့ဒီလူမျိုးစု ဒီပြဿနာတွေဖြစ်နေတဲ့နိုင်ငံတွေဟာဒီအဲဒီဘယ်လိုပြောမလဲသမိုင်းရ identity ပေါ့လေ power struggle identity ကစတင်ကြတာဖြစ်တယ်။ဒါကြောင့်တော့အစကတည်းကဥမာနောယထားဒီပကံကိုစတင်တည်ထောင်ကြတဲ့ကဗုဒ္ဓဘာသာကိုခလာဒီနိုင်ငံတော်ရဲ့ဒီသူ့ရဲ့ kingdom ရဲ့အဲဒီဒီဘာသာဖြစ်လုပ်မယ်ဆိုတော့အဲ့ဒီထဲမှာရှိတဲ့တချို့ minority ဒီဗမာတွေကိုယ်တိုင်ကလက်မခံတဲ့အဲဗမာတွေလည်းရှိတယ်။အဲ့တော့မြန်မာနိုင်ငံရဲ့ဒီအရှုပ်ခွေးကိုကျွန်တော်တို့ဒီဒီ ethnic ဒီဒီလူမျိုးစုအဲနဲ့ရောဒီဒီဒီဒီ power struggle နဲ့ရောကြည့်မယ်ဆိုလို့ရှိရင်ဒါရှင်းပါတယ်ဗမာကိုအဗဟုပြုတယ်ဗုဒ္ဓဘာသာကိုဗဟုပြုတဲ့နိုင်ငံတော်တိဆောက်လို့မရတော့ဘူးဆိုတဲ့ဥစ္စာက message ကရှင်းပါတယ်အဲ့ဒါဘယ်လိုရှင်းလဲဆိုလို့ရှိရင်အခုဒီ2021နောက်ပိုင်းအထူးသဖြင့်ဂျင်စီတွေရဲ့စိတ်ဓာတ်နဲ့ဂျင်စီတွေရဲ့ခံယူချက်နဲ့ကဘာကြီးရဲ့အရေးပေါ့ကဘာကြီးရဲ့အခုကျွန်တော်တို့ခြေတော့အောက်မှာရှိနေတဲ့ကဘာမြေကြီးဘာမြေကြီးဆိုနိုင်ငံရေးမြေကြီးစီးပွားရေးမြေကြီးတက္ကနိုလော်ဂျီဆိုင်ယန့်မြေကြီးကရွေ့နေပြီကျွန်တော်တို့တချို့အခုဟိုဒီလူကြောက်ခက်ကစဉ်းစားနေတဲ့နိုင်ငံရေးသမားတွေစိတ်သက်ရှိတဲ့ခေါင်းဆောင်တွေရှိနေသမျှခေါင်းဆောင်တွေဆိုတက်မတော်တွေမှလည်းအဲ့လိုခေါင်းဆောင်ရှိတဲ့ဒီမိုကရေစီပါတီတွေမှလည်းအဲ့လိုခေါင်းဆောင်တွေရှိနေသမျှဒီခက်ဒီဒီဒီဒီပြဿနာဆက်လက်ပြီးတော့ရေရှည်တည်တံ့ခိုင်မြဲဖို့အာရှိနေတယ်ဆိုတော့ကျွန်တော်တို့ဒါတွေ့နေရတာမဆန်းပါဘူးကျွန်တော်ပြောလို့
ဟုတ်ကဲ့ဆရာဒီကဘာမှာကျွန်တော်တို့ကြည့်လိုက်မယ်ဆိုလို့ရှိရင်လူမျိုးပဓာနာထားတဲ့တိုင်းပြည်တွေမှာဘာသွားတွေ့ရလဲလူခွင့်ရေးပဓာနာထားတဲ့တိုင်းပြည်တွေမှာဘာသွားတွေ့ရလဲ
အဲ့ဒါကိုကျွန်တော်အဝေးကြည့်စရာမလိုကိုချီတော့အောင်မှပြန်ကြည့်လို့ရတယ်ကိုနှာခေါင်းအောင်မှကြည့်လို့ကျွန်တော်တို့နိုင်ငံဘာဖြစ်ခဲ့တယ်လဲဆိုတော့အခုကျွန်တော်ခုပကန်းနေပြီးတော့နောက်ဆုံးဒီအင်္ဂလိပ်ကနေပြီးတော့သိမ့်ပြီးတော့ဘီယင်စနစ်ကိုဥဆံပိုင်းပနစ်ရှင်ဘီယင်စနစ်ကိုဖျက်ဆီးပြစ်လိုက်တဲ့ဒီ colonization ပေါ့ဗျာ colonial ကာလတက်အဲ့တက်ထစ်ကတက်တမိုင်းတက်ထားလိုက်အဲ့ဒီနောက်ပိုင်းဖြစ်လာခဲ့တဲ့တမိုင်းကိုပြန်ကြည့်မယ်ဆိုရှင်ကျွန်တော်တို့နိုင်ငံရဲ့ဒီဗမာဗဟုပြုဗုဒ္ဓဘာသာတလင်းဗမာနိုင်ငံတော်ရဲ့ဒီဘာသာဖြစ်ရမယ်ဆိုတဲ့အမြင်နဲ့ဒီနိုင်ငံရေးတဲကိုဝင်ပြီးတော့ရှုပ်ထားတဲ့ဆိုတော့ဝင်ပြီးတော့ဆိုတာယူဆပြီးတော့အဲ့ဒီနိုင်ငံတော်ကို identity ပေါ့ဗျာ identity ဆိုတော့ကျွန်တော်တို့ပြောအဲ့ဒီလက္ခဏာကိုတိဖြစ်ဖော်ထုတ်မယ်ဆိုတော့လုပ်ခဲ့တဲ့ဥစ္စာနဲ့ပတ်သက်လို့ကျွန်တော်ဖြစ်ခဲ့တဲ့ဒီ1948ခုနှစ်နောက်ပိုင်း48ကလောက်ကစတာပါဒီ ideology ရ politics ရဆိုလို့ရှိရင် community နဲ့ဒီ community မဟုတ်တဲ့အဖွဲ့နဲ့နောက်ပိုင်းမှာဒီ ethnic ဒီလူမျိုးစုတွေတဲ့မှာတချို့ community တွေရှိတယ်တချို့ democracy ရှိတဲ့ပုံစံမျိုးတွေကွဲထွက်သွားပြီးတော့ခုထိဖြစ်ခဲ့တဲ့ပြဿနာကိုကြည့်မယ်ဆိုလို့ရှိရင်ဒါရှင်းခုနောက်ဆုံးမြန်မာနိုင်ငံဒီကမ္ဘာမှာတည်တတ်နေတဲ့ဒီလူမျိုးစုကိုအခြေခံပြီးတော့တိဆောက်ထားတဲ့ federal federated ပေါ့ဗျာ constitution နဲ့တိဆောက်ထားတဲ့နိုင်ငံအီသီယိုးပြည်နိုင်ငံတနိုင်ငံမှာကျန်တော့တယ်ကျန်တဲ့နိုင်ငံတွေကအဲ့ဒါတွေကိုဒီလိုပြောရယ်လူမျိုးစုကိုအခြေခံပြုပြီးတော့စဉ်းစားတဲ့စီးပွားရေးနဲ့နိုင်ငံရေးနဲ့ဗန်နီနဲ့မှဆက်ပြီးတော့တက်လို့မရဘူးဆိုတော့အလုံးညီကုန်းချုပ်ထားတယ်တကယ်ဆိုပြောမယ်နားလည်ထားလို့အခုဘယ်လိုပြောမလဲကျွန်တော်တို့စွန့်ခွာနေကြပြီအဲ့တော့မြန်မာနိုင်ငံမှာကျွန်တော်တို့တမိုင်းရဲ့အချက်လက် evidence ကပြည့်စုံပြီးသားပါကျွန်တော်စဉ်းစားမယ်ဆိုလို့ရှိရင်အဲ့ရကိုကိုဘယ်သူလဲကိုဆိုတာကခုနကမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတွေအလုံးတော်လိုင်းရေးသမားတွေအလုံးစစ်တပ်ခေါင်းဆောင်တွေအလုံးကိုဘယ်သူလဲဆိုတော့အရင်ဆုံးစဉ်းစားဖို့လိုအပ်ပါတယ်အဲ့မှာ John Farnival ရေးသွားတာရှိပါတယ်မြန်မာနိုင်ငံရဲ့ဒီပြဿနာဘာလဲဆိုလို့ရှိရင်အင်္ဂလိပ်ကလက်နက်ကြီးကြီးမားပြီးတော့ကမ္ဘာစစ်ကြီးကိုနိုင်ပြီးတော့ colonize လုပ်နိုင်လို့မဟုတ်ဘူးမြန်မာတွေသူတို့တွေဘယ်သူတွေလဲဆိုတော့သူတို့ကိုယ်တိုင်ကိုမသိကြလို့အင်္ဂလိပ်တွေကအနာသိမ့်ပြီးတော့ဘယ်လိုပြောမလဲဒီလက်နဲ့အသုံးချပြီးတော့ colonize လုပ်သွားနိုင်တယ်ဆိုတာကို John Farnival ကိုယ်တိုင်ရေးထားတာကျွန်တော် diary စာရေးထဲမှာကျွန်တော်ထားရပါတယ်အဲ့တော့ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ evidence ကရှင်းပါတယ်သိပြီးတော့ကမ္ဘာနိုင်ငံတွေသွားကြည့်လို့ကြည့်စရာမလိုတော့တဲ့အနေထားလောက်ရှိပါတယ
်ဟုတ်ကဲ့ဟိုဆရာကဒီတမိုင်းလည်းပြောတယ်ပြီးတော့ဒီကျွန်တော်ကိုဘယ်လိုလဲဆိုတဲ့ identity ပေါ့ politics ပေါ့ဒါကိုလည်းပြောတဲ့အခါကျွန်တော်ဘာသွားတတိယလဲဆိုတော့မြမတိုင်အရေးလှူရှာမှုမှာသခင်လှူရှာမှုကိုသွားပြီးတတိယပါတယ်။ဒါကလည်းငါဘသူလို့ကိုပြောပြီးတော့ခုနာမည်မှာကိုသခင်တတ်လိုက်ကြတာပေါ့နော်
။ဟုတ်ကဲ့
ဆိုတော့ဒီသခင်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်လေးကအခုကျွန်တော်တို့ပြောနေတဲ့အကြောင်းအရာနဲ့လည်းပတ်သက်နေတဲ့အတွက်ကြောင့်ကျွန်တော်နည်းနည်းလေးဒါလေးကိုပြန်ဖော်ကြည့်ချင်ပါတယ်။ဆိုတော့သခင်အဓိပ္ပာယ်ဖွင့်ဆိုချက်ကိုကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်ဘယ်လိုတွေ့ရလဲဆိုရင်သခင်ဆိုဒီမှာလူတိုင်းအခွင့်အရေးကိုရရှိပိုင်ဆိုင်ရာနဲ့လူတိုင်းလူလိုနေထိုင်နိုင်ရာကြံစီအားထုတ်သူတိုင်းကိုသခင်ဟုခေါ်သည်ဒါတို့မှာစီယုံကျွန်တော်တို့စာတန်းတွေမှာစပြီးတော့အဓိပ္ပာယ်ဖွင့်ဆိုခဲ့တာသခင်ဘတ်တော်ကစပြီးအဓိပ္ပာယ်ဖွင့်ဆိုခဲ့တာဆရာခွန်းကပြောတဲ့ငါဘာလဲဆိုတာကိုဖွင့်ဆိုခဲ့တာเนา ဒီမှာအချက်နှစ်ချက်ကျွန်တော်တို့သွားတွေ့ရတယ်တစ်ခုကအခွင့်အရေးနောက်တစ်ခုကလူလူနေထိုင်နိုင်ရန်ဆိုတဲ့အခါကျတော့ဒါအင်္ဂလိပ်လိုဆိုရင်တော့ right based development လူခွင့်အရေးကိုအခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုကိုလိုလားတဲ့သူလိုဒီလိုပြောရမယ်ထင်ပါတယ်ဆိုတော့ဒါမှမဟုတ်အဲ့ဒီလိုစခဲ့ပေမဲ့ကျွန်တော်တို့ကအဲ့ဒီ identity လို့ပြောတဲ့ကိုယ့်ကိုယ်ကိုပေါ်ခဲ့တဲ့တကယ်လို့ပေါ်ခဲ့တဲ့ဟာကိုမလိုက်ဖဲနဲ့เนาะလူပြူလားပမာလားဆိုတဲ့လူမျိုးလမ်းကြောင်းကြီးပေါ်ကျွန်တော်တို့ကပြန်ရောက်သွားတယ်ညီမတပ်ပတော်ကြီးတစ်ခုလုံးကလည်းတခင်နေနဲ့စောစောကပြောတဲ့တခင်ဒိဗ္ဗေဖွင့်ဆိုခြင်းနဲ့စခဲ့တဲ့တခင်နေနဲ့စခဲ့ပြီးမဲ့လို့လဲလမ်းကြောင်းတစ်ချို့ပေါ်ရောက်တယ်အဲ့တော့ဆရာအထူးသဖြင့်เนาะတနည်းပြန်ပြောလို့ရှိရင်ဆရာစောစောကပြောတဲ့ဟိုကျွန်တော် YMBA ခေတ်အမျိုးဘာသာသာသနာဆိုတာနဲ့တခင်အယူဆရဲ့ပဋိပက္ခပဲအခုကျွန်တော်တို့ပြောနေကြတာအဲ့ဆိုတော့ဆရာဒီလိုလမ်းကြောင်းရဲ့ဟာကိုပြန်ပြီးကောက်ရမှမသိတဲ့တက်မတော်ဘူးဆရာဘယ်လိုများပြောကြင်တယ
်အဲ့ဒီတော့ဒီသခင်ဆိုတဲ့စကားလုံးကဘာကြောင့်ဘယ်မြေပေါ်မှာပေါ့လေဒီမနုဿဗေဒမြေပေါ့နော်ဒီမနုဿဗေဒမြေဘယ်လိုမြေပေါ်မှာပေါ်ပေါက်ခဲ့တယ်လဲဆိုလို့ရှိရင် nature အင်းလေးကိုဒါအပြတ်ရှင်းရင်လို့စကားလုံးကိုကျွန်းတဲ့သခင်ရဲ့ကိုခွဲလိုက်ခြင်းဖြစ်တယ်နောက်တစ်ခုကကဘာမှာဒီအရေးကြီးတဲ့တော်လှန်ရေးလေးခုလောက်ရှိတယ်ဒီခုန right တွေပေါ့နော်အခွင့်အရေးတွေအားလုံးကိုမြင့်တင်ပြီးခဲ့တဲ့တော်လှန်ရေးပြင်သစ်တော်လှန်ရေးရဲ့အမေရိကန်နိုင်ငံရဲ့တော်လှန်ရေးရဲ့နောက်တစ်ခုကဒီဟေတီနိုင်ငံရဲ့တော်လှန်ရေးရဲ့နောက်တစ်ခုကဒီတရုတ်နိုင်ငံရဲ့1912ခုနှစ်ကဒီသူတို့နိုင်ငံရဲ့ဘီယင်စနစ်နဲ့ Imperial စနစ်ကိုဖြုတ်ချပြီးတော့တခုခြေတက်နေတဲ့တော်လှန်ရေးအဲ့ဒီလေးခုဟာအမြဲတမ်းအရေးကြီးတယ်အဲ့တော့ဟေတီနိုင်ငံရဲ့ဒီတော်လှန်ရေးကပို့ပြီးတော့အရေးကြီးတယ်လို့ဒီ concept မှာဒီပြင်သခင် concept မှာပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်တို့ချိန်ကြည့်လို့ရတယ်။ဘာကြောင့်လဲဆိုတော့ Haiti မှာကဒီ Africa နေပြီးတော့ဘယ်လိုလဲဒီကုန်ကူးသန်းရောင်းဝယ်ရင်းနဲ့လူကုန်ကူးသန်းရောင်းဝယ်ရင်းနဲ့ကျွနေပေါ့ဗျာ။ကျွနေစုပြီးတော့တခြားခရတဲ့နိုင်ငံအဲ့ဒီကျွနေစုပြီးနိုင်ငံကနေပြီးတော့ခုနဗဟုစနစ်ကိုစတင်ပြီးတော့တော်လှန်ရေးကိုသူတို့လုပ်ခဲ့တာ။နောက်ကကျွန်စနစ်ပပျောက်ရေးကိုသူတို့စတင်ခဲ့တဲ့တော်လှန်ရေး။အဲ့တော့အဲ့လေးခုအဲ့တော်လှန်ရေးလေးခုလုံးခြုံကြည့်မယ်ဆိုလို့ရှိရင်ပြင်သစ်ကပါဆိုရင် monarchy ခုနသူတို့ရဲ့တဥ္စံမိုင်ပနေဘင်းစနစ်ကနေပြီးတောက်ချင်းစီမှလည်းသခင်ဖြစ်ရမယ်လူသားတယောက်ချင်းကသခင်ဖြစ်ရမယ်အမေရိကန်ဒေါ်လာကြီးကလည်းဒီတိုင်းပဲခုနဘင်းစနစ်တွေဟလာထိတ်ကဘိုးဖိန်ချုပ်ကျစနစ်တွေခုဆိုအမေရိကန်နိုင်ငံဆိုတာကကမ္ဘာအမှားရှိတဲ့လူမျိုးတွေအားလုံးပေါင်းပြီးတော့ဒီကိုရောက်လာပြီးတော့တည်ထောင်ထားတဲ့နိုင်ငံဖြစ်တယ်အဲ့တော့အဲ့ဒီအနေနဲ့ကြည့်မယ်ဆိုရင်အရေးကြီးတယ်ခုနဟေတီနိုင်ငံရဲ့ဒေါ်လာကြီးအရေးကြီးတယ်ခုကျွန်တော်တို့အရှေ့အာရှမှာဆိုရင်ဒီနိုင်ငံရဲ့1912ခုနှစ်ဒီဒေါ်လာကြီးအရေးကြီးတယ်အဲ့ဒါလေးကိုချိန်ကြည့်မယ်ဆိုလို့ရှိရင်မြန်မာတက်မတော်ကသခင်တကယ်ဖြစ်စေခြင်းနဲ့ဆိုလို့ရှိရင်တက်မတော်နေနဲ့ဒီနိုင်ငံရေးကနေပြီးတော့ထွက်ပြီးတော့ဒီလုံခြုံရေးနိုင်ငံတော်လုံခြုံရေးကိစ္စကိုပဲဆက်လက်ပြီးတော့စဉ်းစားမှာဖြစ်တယ်။
တင်ကတ်တက်ကြောင့် Carlton College ကပမောက္ခဆရာဦးထွန်းမြင့်နဲ့ဆွေးနွေးကောင်းကိုပထမပိုင်းဖြစ်ဒီမှာပဲနားပြဆေးကျွန်တော်တို့ပေါ့ဆန်းပ
ါ။ဥဒမောင်းသားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။မကြာခင်မှာတော့အာရှနိုင်ငံ၏အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ချိတ်ဆက်ရပါရှင်။
ဒီကနေ2023ခုနှစ်စက်တင်ဘာ9ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 လိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့အစည်းအဝေးဒုတိယပိုင်းအဖြစ်နဲ့အာရှနိုင်ငံရေးလှယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတဲ့ကမှအရင်ဆုံးတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်အာရှနိုင်ငံရေးစီစဉ်မှာတော့အိန္ဒိယနိုင်ငံမှာကျင်းပနေတဲ့ G20 အစည်းအဝေးအကြောင်းနဲ့တရုတ်နဲ့ပင်လယ်ပြင်ပိုင်နဲ့အငင်းပွားနေတဲ့အင်ဒိုနီးရှားစစ်အင်အားတိုးချက်လာနေတဲ့အကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရေးစီစဉ်မှာကိုဇော်မှုကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
သမုစီဘွားအင်အားကြီးနိုင်ငံ20 G20 ရဲ့18ကြိမ်မြောက်ဒိတ်သည့်အစည်းအဝေးကိုအလှည့်ကျဥက္ကဋ္ဌနိုင်ငံအိန္ဒိယနယူးဒေလီမြို့တော်မှာစက်တင်ဘာလ9ရက်နဲ့10ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်။ရှင်းရနေ့တောက်ကြနေ့မှာတော့အမရဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကရီရှိတာအပါအဝင် G20 ထိပ်သီးခေါင်းဆောင်တွေရောက်ရှိလာကြပါတယ်။နယူးဒေလီမှာလုံခြုံရေးတွေတင်းကျပ်စွာခြားထားသလိုအစည်းအဝေးနေရာအနီးမြောက်တွေအပါအဝင်ဘေးမဲ့တရိတ်ဆန်တွေကိုလည်းရှင်းလင်းဖယ်ရှားထားသလို ဈေးဆိုင်တွေကိုလည်း၃ရက်ကြာပိတ်ထားမှာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့တက်ရောက်မှာမဟုတ်ပါဘူး။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပရော့နဲ့တရုတ်ဝန်ကြီးချုပ်လီချန်တို့ကိုယ်စားလှယ်ဖြစ်တက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးမှာ One Earth, One Family, One Future ကဘာတစ်ခုမိသားစုတစ်ခုအနာဂတ်တစ်ခုဆိုတဲ့စောင်ပုတ်ကိုချမှတ်ထားပြီးကဘာစီးပွားရေးဖွံ့ဖြိုးတိုးတက်ရေး Digital နည်းပညာရာသီဥတုပြောင်းလဲမှုပြဿနာနဲ့ရုရှား Ukraine စစ်ပွဲတွေအပါအဝင်ကဘာလုံခြုံရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ် Global South လို့ခေါ်တဲ့ကဘာတောင်ပယ်ချမ်းကဆက်မှုစီးပွားဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးစဲနိုင်ငံတွေရဲ့အတန်းတွေအပါအဝင်ထိပ်သီးအစည်းအဝေးရဲ့ကြီးညာချက်ကိုပြင်ဆင်ထားပြီးဖြစ်တယ်လို့အစည်းအဝေးကျင်းပရေးတာဝန်ရှိသူအိန္ဒိယအစိုးရကိုယ်စားလှယ်ရှာပါအမီတာခန်းကပြောဆိုပါတယ
် Delhi leaders declaration is almost ready I would not like to dwell on it because this
အိန္ဒိယခေါင်းဆောင်တွေပြင်ဆင်ထားတဲ့ကြီးညာချက်ကအဆင်သင့်ဖြစ်နေပါပြီဒီမူကြမ်းကိုထိပ်သီးခေါင်းဆောင်တွေကိုတင်ပြမှာဖြစ်ပြီးအတည်ပြုလက်ခံပြီးရင်ထုတ်ပြန်မှာဖြစ်ပါတယ်ကမ္ဘာတောင်ပယ်ချန်နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အတန်တွေကိုလည်းဒီကြေညာချက်ထဲမှာတွေ့မြင်ကြရမှာပါ
ဒီကြေညာချက်ကိုအောင်မြင်စွာထုတ်ပြန်နိုင်ရေးဟာအင်ရှင်အိန္ဒိယအတွက်အရေးကြီးပါတယ်ဒါပေမဲ့ရုရှား Ukraine စစ်ပွဲကြောင့်အားလုံးသဘောတူညီမှုရဖို့ခက်ခဲနိုင်တယ်လို့ဥရောပကောင်စီဥက္ကဋ္ဌ Charles Michel ကပြောဆိုပါတယ
် The EU position is crystal clear and we can then this Russian aggression
ဥရောပကရှင်းပါတယ်ရုရှားရဲ့ရန်လိုကျူးကျော်မှုကိုရှုံ့ချပါတယ်ယူကရိန်းရဲ့နယ်မြေပိုင်ဆိုင်မှုနဲ့အချုပ်အခြာအာဏာပိုင်မှုကိုထောက်ခံရည်တည်ပါတယ် G20 အပါအဝင်ဘယ်ကိစ္စရမှာမဆိုဒီအတိုင်းရည်တည်မှာဖြစ်ပါတယ်ဒါကြောင့်ဒီကြေညာချက်မှာသဘောတူညီမှုရရှိမယ်မရရှိနိုင်ဘူးဆိုတာအတတ်မပြောနိုင်ပါဘူးလို့ Charles Michel ကပြောဆိုသွားခဲ့ပါတယ်ထိပ်သီးအစည်းအဝေးမှာနိုင်ငံပေါင်း55နိုင်ငံပါဝင်တဲ့အာဖရိကသမ္မတကိုအဖွဲ့ဝင်အသစ်အဖြစ်လက်ခံအတည်ပြုမယ်လို့မျှော်လင့်ရပါတယ်။ဒါအပြင်မြန်မာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းထိပ်သီးအစည်းအဝေးတက်ရောက်ဖို့ပထမဆုံးအကြိမ်ဖိတ်ကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာကမ္ဘာစီးပွားရေးအဆင့်35ကိုရောက်ရှိလာပြီး GDP ပြည်တွင်းထုတ်လုပ်မှုတန်ဖိုးဒေါ်လာ460ဘီလီယံဝန်းကျင်ရှိပါတယ်။ဒီထိပ်သီးအစည်းအဝေးကိုဗြိတိန်၊ကနေဒါ၊ပြင်သစ်၊ဩစတြေးလျ၊ဂျာမနီကဝန်ကြီးချုပ်တွေလည်းတက်ရောက်နေပါတယ်။American သမ္မတဂျိုးဘိုက်တန်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ကတော့အစည်းအဝေးမတိုင်မီတောက်ချာနေမှာတီးခြားတွေ့ဆုံခဲ့ပါတယ်။အာရှဒေသအတွင်းအင်အားကြီးထွားလာနေတဲ့တရုတ်ကိုတံပြန်ဖို့အရေးမှာ American ကအိန္ဒိယကိုအဓိကနိုင်ငံအဖြစ်လိုလားနေပါတယ်။အခုလိုအချိန်မှာပဲတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အင်ဒိုနီးရှားဟာသူ့ရဲ့စစ်အင်အားကိုတိုးချဲ့နေပြီးခင့်မိအောင်ပြုပြင်နေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးပရာဘိုဝိုဆူဘီယန်တိုဟာအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပြီးအမေရိကန်ဒေါ်လာ14ဘီလီယံဘိုတိုက်လေယာဉ်တွေဝယ်ယူဖို့စီစဉ်ခဲ့ပါတယ် F-15 ဂျက်တိုက်လေယာဉ်24စင်းဝယ်ယူဖို့ Boeing ကုမ္ပဏီနဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့သလို Black Hawk တိုက်ခိုက်ရေးရဟတ်ယာဉ်24စင်းဝယ်ယူဖို့အတွက်လည်း Lockheed Martin ကုမ္ပဏီနဲ့လက်မှတ်ရေးထိုးခဲ့ပါတယ်အင်ဒိုနီးရှားဟာအရှေ့တောင်အာရှဒေသအတွင်းစီးပွားရေးနဲ့စီးရေးအင်အားအကြီးဆုံးနိုင်ငံဖြစ်လာပြီးစစ်အင်အားဟာကမ္ဘာအဆင့်73မှာရှိနေပါတယ်။ပြီးခဲ့တဲ့ဇွန်လတည်းတုန်းကလည်းကာတာနိုင်ငံကနေအသုံးပြုပြီးပြင်သစ်လုံမီရာ့ရှ်တိုက်လေယာဉ်12စင်းဝယ်ယူခဲ့တဲ့အပြင်2022ခုနှစ်အတွင်းကပြင်သစ်ကနေဒေါ်လာ10ဘီလီယံဘိုရာဖေးလ်တိုက်လေယာဉ်42စင်းမှာယူခဲ့ပါတယ်။လက်ရှိမှာဗြိတိရှဘက်ကော့ကုမ္ပဏီကွန်ပျူတာနဲ့အင်ဒိုနီးရှားပိုင်း PTPAL ကုမ္ပဏီက Frigate စစ်သင်္ဘော20ကိုစောက်လုပ်နေပါတယ်။လက်ရှိကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူပီယန်တို့ဟာအာနာရှင်သမ္မတဆူဟာတိုရဲ့သမက်ဟောင်းဖြစ်ပါတယ်။သူဟာသမ္မတရွေးကောက်ပွဲဝင်ခဲ့ဘူးသလိုလာမယ့်ရွေးကောက်ပွဲမှာလည်းထပ်မံဝင်ရောက်မယ့်ကိုယ်စားလှယ်လောင်းဖြစ်ပါတယ်။သူ့ကိုသမ္မတဖြစ်လာနိုင်တယ်လို့ခန့်မှန်းပြောဆိုမှုတွေလည်းရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ခင်မှာအခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာနေဆက်ကနေတင်သွင်းနေတဲ့အတွင်းကုန်ပစ္စည်းတွေကတချို့ကိုပဲအွန်လိုင်းကုန်သွယ်မှုစနစ်နဲ့နိုင်ငံခြားငွေရောင်းချပေးမယ်လို့ကန့်သတ်လိုက်ပါတယ်။ ကုန်စည်နှုန်းကြီးမြင့်နေချိန်မှာဈေးကြီးတဲ့မြေပဲစီဈေးဘာလို့ကျနေပါသလဲဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တည်နှံ့နေဈေးတက်ကြဘလို့ရှိပါသလဲလေယာစီးပွားသတင်းတွေကိုအခြေခံပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ရွေးချစ်သူများရှင်လဲချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်တော့လေယာစီးပွားသတင်းတွေကိုကိုချွတ်ချွတ်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်တရပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးတဲ့စီးပွားရေးခဏကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြေဩဇာအပါဝင်တွင်းကုန်ပစ္စည်း5မျိုးကိုသာအွန်လိုင်းစနစ်နဲ့နိုင်ငံသားငွေရောင်းချပေးသွားမယ်လို့စစ်ကောင်စီနိုင်ငံသားငွေဌာနကထုတ်ပြန်လိုက်တဲ့သတင်းနဲ့ဆက်ကြပါလေ။နေဆက်ကနေတင်သွင်းတဲ့တွင်းကုန်ပစ္စည်းတွေကခုံပစ္စည်းခုနှစ်မျိုးကိုသာအွန်လိုင်းကုန်တယ်မှုစနစ်နဲ့နိုင်ငံသားငွေရောင်းချပေးသွားမယ်လို့နိုင်ငံသားသုံးငွေစီမံခန့်ခွဲမှုကော်မတီ FESC ကသတ်မှတ်လိုက်တာပါ။အွန်လိုင်းကုန်တယ်မှုစနစ်နဲ့နိုင်ငံသားငွေရောင်းချပေးသွားမယ်ခုံပစ္စည်းတွေထဲမှာတော့ဓာတ်မြေဩဇာ၊ပိုးသတ်ဆေး၊ဆိုလာ၊ရင်းရံတရားများ၊တန်၊တန်မဏိပစ္စည်းတို့နဲ့ကော်စည်းတို့ဖြစ်ပါတယ်။အရင်ကနေဆက်ကနေတင်သွင်းတဲ့ကုန်ပစ္စည်းအလုံးကိုတတ်မှတ်ထားတဲ့စီကန့်ချက်တွေနဲ့ညီရင်နိုင်ငံငွေထုတ်ရောင်းပေးပြီးလက်ရှိမှာတော့ကန့်တက်ရောင်းချဖို့လှုံ့ဆော်လာတာလို့လုံခြုံရေးအားအမိမဖော်လို့တဲ့ရန်ကုန်မြို့ကတွင်းကုန်လုပ်ငန်းရှင်တဦးကပြောပါတယ်။ဘဟုပန်တတ်မှတ်ချက်နဲ့ကိုက်ညီတဲ့တွင်းကုန်ကုမ္ပဏီတွေအနေနဲ့နိုင်ငံငွေကိုဘဟုပန်ရဲ့အွန်လိုင်းကုန်တွေအေးကတစ်စိဝယ်ယူနိုင်ကြောင်းဩဂုတ်လပထမအပတ်ကအသိပေးပြောဆိုခဲ့ပြီးနောက်လက်ရှိမှာထပ်မံကတ်တက်လိုက်တာဖြစ်ပါတယ်။တွင်းကုန်လုပ်ငန်းရှင်တွေကိုနိုင်ငံသားဝင်ရောက်ချပေးတဲ့အခါ FESC ကနေအတိပြုထားတဲ့တွင်းကုန်လိုင်းစင်တွေအတွက်ကိုပဲခွင့်ပြုပေးမှာဖြစ်လို့ FESC ရဲ့နံပါတ်နဲ့အတူအွန်လိုင်းမှာပတ်ချက်တင်ပေးဖို့လိုအပ်တယ်လို့အမိဖော်လူသူ FESC အဖွဲ့ဝင်တဦးကပြောဆိုထားပါတယ်။
ညီပဲဆန်နဲ့ညီပဲစီကအယောင်းဝယ်အပြီးဈေးချဆင်းနေပါတယ်မြန်မာနိုင်ငံမှာစောင်းစီစားသုံးမှုနှုန်းမြင့်တက်လာတဲ့အတွက်ညီပဲဆန်နဲ့ညီပဲစီကအယောင်းဝယ်အပြီးဈေးနှုန်းတွေပါချဆင်းလာတယ်လို့ပဲကုန်တယ်တွေကပြောပါတယ်စစ်ကောင်စီရဲ့စားသုံးစီတင်သွင်းတိုးလောက်ဖြည့်ပြူခြင်းလုံးကကြီးကျယ်ရေကော်မတီကစောင်းစီနဲ့ပတ်သက်လို့ရင်းညွှန်းစစ်တက်မှတ်ပေးထားတာပါဝင်အခုလိုချက်သိမ်းနေတဲ့ကာလမှာညီပဲစီကိုစားသုံးနိုင်သူနဲ့ပါလာတာကြောင့်အခုလိုဈေးချဆင်းလာတာဖြစ်တယ်လို့အောင်လန်မျိုးကစီဆက်ပိုင်ရှင်တဦးကတုတ်တက်ထားပါတယ်ပြီးကြတဲ့နေ့စက်တင်ဘာလအတွင်းကညီပဲလုံးဆန်တပိတ်တာကို9500ကျပ်အထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်တာကို6400ကျပ်ပေါင်ဈေးနဲ့သာရောင်းချနေရတာဖြစ်ပါတယ်ရန်ကုန်ဈေးကွက်မှာတော့ပဲစီယူယူတပိတ်တာကို9000ကျပ်ပဲစီရှယ်တပိတ်တာကို15000ကျပ်ဈေးနဲ့အယားဝယ်ဖြစ်နေပါတယ
်ကုန်တယ်ဒီဈေးကစားလို့တကြားစီမြင့်တက်လာလို့တကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကဝေဖန်လိုက်ပါတယ်ပြည်ထဲမှာတကြားလက်ကျန်နေတဲ့အပေါ်ဖွင့်ကောင်းယူပြီးကုန်တယ်တွေဈေးကစားနေလို့တကြားစီမြင့်တက်လာတာဖြစ်တယ်လို့မြန်မာနိုင်ငံတကြားနှင့်ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကထုတ်ဖော်ပြောဆိုလိုက်ပါတယ်ဈေးကွက်တွေမှာတကြားစီမြင့်တက်နေမှုကိုထိန်းနိုင်မှုဆိုရင်ပြည်ပကနေတကြားတင်သွင်းခွင့်ကန့်သတ်ချက်တွေကိုဖြည့်လျှော့ပေးတင်တယ်လို့မြန်မာနိုင်ငံတကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကဆိုပါတယ်
ကြာစီကလက်ကျန်နေတာကတစ်ချက်ကမ္ဘာတကြားစီပြတ်တာကတစ်ချက်ဒီနှစ်ချက်နဲ့ပေါ့အဲ့ဒါဒီမှာက3500 3600 3500လို့ဖြစ်နေသူကလည်းရေးဆွဲရအောင်နေတာပေါ့ကုန်တယ်တွေလက်ထဲမှာပဲရှိရသလိုကုန်တယ်တွေကနည်းနည်းဈေးကစားကျင်နေတဲ့သဘောပေါ့ဈေးတင်ရောင်းနေတော့
အရင်ကre-export တန်းစင်တကြားကိုပြည်ပခန့်နေတင်သွင်းမှုများခဲ့ပေမဲ့လက်ရှိမှာတော့ငွေလဲနှုန်းမတည်ငြိမ်တာနိုင်ငံခြားငွေဝယ်ယူဖို့ခက်ခဲတာအပါအဝင်ပြည်ပကနေ re-export တကြားတင်သွင်းမှုကန့်သက်ချက်တွေကြောင့်ပြည်တွင်းတကြားစီမြင့်တက်လာတာလို့ကုန်တယ်တွေကပြောပါတယ်ပြည်တွင်းစီးကွက်မှာပြီးခဲ့တဲ့ဩဂုတ်လအတွင်းကတကြားတပိတ်တာကို3200ကျပ်ခန့်ပေါင်သေးရှိခဲ့ပြီးအခုစက်တင်ဘာလအတွင်းမှာတော့တကြားတပိတ်တာကို4000ကျပ်ထက်ထိဈေးတင်ရောင်းချမှုရှိလာတာဖြစ်ပါတယ
်ဒီလိုလိုမှရှင်တို့ဒီပကနေတင်သွင်းခွင့်ပြုလိုက်ရင်လည်းနည်းနည်းသက်တာပေါ့ဒီကစားတာတွေကိုဟိုသက်တာတော့ပေါ့နော်လက်ချက်အနေနဲ့ကတော့တကြားအနေနဲ့ကတော့မပြတ်ဘူးသိကြတယ်သို့တော်လည်းပဲကစားတာပဲရှိနေပါတော့
ပြည်တွင်းတရားစိုက်ရုံတွေကနေတရားဖြူတရားညူတန့်စင်တရားသုံးမျိုးကိုထုတ်လုပ်ကြပြီးတရားဖြူကိုမုတ်လုပ်ငန်းတွေမှာအများဆုံးအသုံးပြုကြပါတယ်တန့်စင်တရားကတော့အချုပ်ရီထုတ်လုပ်တဲ့လုပ်ငန်းတွေကအများဆုံးအသုံးပြုကြတာလို့ဆိုပါတယ်မြန်မာနိုင်ငံလုံးမှာကြံ့ကြိတ်ခွဲပြီးတရားထုတ်လုပ်နိုင်တဲ့တရားစိုက်ရုံပေါင်း23ရုံရှိပြီးတစ်နှစ်ကိုတရားတန်ရေးဖြန်းပြလေးသိန်းအောင်ထုတ်လုပ်နေတာဖြစ်ပ
ကိုရဲကနေစက်တင်ဘာ6ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်မည်ဖြစ်သွားတယ်လေယာထွက်ကုန်တည်နေစဉ်လုံးလေးကိုပြောပြပေးချင်ပါတယ်မက်ပေကဈေးအနည်းငယ်ပြန်ကြရေးပြလာပါတယ်ရန်ကုန်ပြည်နယ်မက်ပေဈေးကစက်တင်ဘာ4ရက်နေ့မှာတည်တံကို25သိန်း9000တောင်ထောင်ကျပ်ဈေးပေါက်ပြီး9ရက်နေ့မှာတော့တည်တံကို25သိန်း6000လေးထောင်ကျပ်ကိုပြန်ကျဆင်လာပါတယ်
အဓိကကိုလည်းဖြစ်တဲ့အိန္ဒိယနိုင်ငံမှာပဲပေါ်ချိန်ရောက်ရှိလာတော့မှာဖြစ်လို့25မြစ်တက်ခဲ့တဲ့မက်ပေဈေးကပြန်ကျရိပ်ပြလာတာလို့ပဲကုန်တယ်တွေကသုံးသပ်ထားပါတယ်။ပဲဈေးကတော့ပြပအဝယ်ကြောင့်ဈေးကမြင့်တက်နေစေဖြစ်ပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကတန်တန်ကို39,000ပေါင်ဈေးရှိခဲ့တယ်။ပဲဈေးကအခု
စက်တင်ဘာ9ရက်နေ့မှာတော့တထံကို39,000ကျပ်ပေါက်ဈေးရှိနေပါတယ်။တပတ်တွင်၄သိန်း9000ကျပ်မြင့်တက်လာတာဖြစ်ပါတယ်။ပြောင်းစံဈေးကတော့ဆက်အေးနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့အညာဒေသဘက်ကပြောင်းစံတွေဈေးကွက်ထင်းဝင်ရောက်လာတယ်လို့ပြင်ပတင်ပို့မှုလည်းနေပါသွားတာကြောင့်ဈေးပြန်ကျသွားတာပါ။ရန်ကုန်မြို့နယ်ဈေးကွက်မှာစက်တင်ဘာလ9ရက်နေ့က ထိုင်းနိုင်ငံကိုအခွန်ကင်းလွတ်ခွင့်နဲ့ပြောင်းတင်ပို့ခွင့်ကာလကပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့မှာပြီးဆုံးသွားပြီဖြစ်ပေမဲ့တရုတ်နိုင်ငံကိုဆက်လက်တင်ပို့ရောက်ချနိုင်ဖို့အစီအစဉ်နေတယ်လို့ပြောင်းလုပ်ငယ်ရှင်တွေကပြောပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စီနယ်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။လေယာစီးပွားသတင်းများအစီအစဉ်ကို
Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ Africa တိုင်းနေပြည်သူတွေဟာချမ်းသာကျွယ်ဝတဲ့တိုင်းပြည်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အသုံးချခံရသူတွေမဖြစ်ရအောင်မူပေါင်းတွေချမှတ်နိုင်ဖို့အာဖရိကတိုက်ကံကြံနိုင်ငံမှာကျင်းပတဲ့ဥရုယာဒီညီလာခံမှာဂျိုးပန်ခဲ့ကြပါတယ်။ဖန်တော်ရင်တန်းငွေအများဆုံးထုတ်လွှင့်နေတဲ့အမေရိကန်နဲ့တရုတ်တို့လိုနိုင်ငံတွေကလည်းအာဖရိကစီးပွားရေးနဲ့ပြန်ပြင်းပြဲစွန့်ရင်ထုတ်ယူရေးမှာနှီးပညာပိုင်
ကဘာအပူချိန်တက်လာစေတဲ့ဖလုံအိမ်တံငွေတွေကိုမဆိုးစလောက်တာထုတ်လုပ်နေတဲ့အာဖရိကတိုင်းနိုင်ငံတွေဟာဥဒုရာသီပြောင်းလဲမှုအကျိုးဆက်ကိုတော့အပြင်းထန်ရင်ဆိုင်နေရပါတယ်။ကဘာမာရာသီဥဒုပြောင်းလဲမှုကိုအပြင်းထန်ရင်ဆိုင်နေရတဲ့နိုင်ငံပေါင်း20ထဲမှာ18နိုင်ငံတို့ကအာဖရိကတိုင်းကဖြစ်ပါတယ်။ကင်ညာသမ္မတဝီလျံရူတိုကလည်းဖလုံအိမ်တံငွေအများဆုံးထုတ်လုပ်နေတဲ့သူတွေအနေနဲ့သူတို့ထုတ်လုပ်တဲ့ကာဗွန်တံငွေတွေအပေါ်အခွန်သတ်မှတ်ကောက်ယူရေးတစ်ကဘာလုံးဆွေးနွေးဖို့အချိန်ကြပြီလို့ဥဒုရာသီညီလာခံမှကြေညာခဲ့တာပါ။လူလူတွေဖလုံအိမ်တန်းငွေတွေရဲ့အကျိုးဆက်ကြောင့်အာဖရိကတိုက်ရိုက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေထိခိုက်ပျက်စီးနေရတယ်လို့လည်းပြောဆိုသွားပါတယ်
။ The urgency of this moment is informed by the knowledge that climate change is
ရာသီဥတုပြောင်းလဲမှုဟာလူသားမျိုးနွယ်တူတရလုံးကိုသာမကသက်ရှိသရဝါအလုံးရဲ့အသက်ရှင်ရပ်တည်ရေးအတွက်အကြီးအမားဆုံးချင်းချောက်မှုကြီးဖြစ်ပါတယ်။တဘာဝကပ်ဘေးဆိုးကြီးတွေကိုတားဆီးနိုင်ဖို့တကဘာလုံးပူပေါင်းဆောင်ရွက်မှဖြစ်ပါလိမ့်မယ်။ဒါကလည်းဖန်လုံအိမ်တန်းငွေထုတ်လွှတ်မှုလျှော့ချဖို့လေတူတွေကဖန်လုံအိမ်တန်းငွေသိသီးစားကိုလျှော့ချမှဖြစ်ပါလိမ့်မယ
်။ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်လာစေတဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံ20တို့ကလေတူတွေကာဗွန်ဒိုင်အောက်ဆိုက်တန်းငွေ80ရာခိုင်နှုန်းထုတ်လွှတ်နေကြသူတွေပါ။ဥဒုရာသီဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျွန်ကယ်ရီကလည်းတွင်ထွက်လောင်စာထုတ်ယူမှုလျှော့ချရေးအာသုံခွန်ဆိုင်ဆောင်ရွက်ချဖို့ညီလာခံမှတိုက်တွန်းပြောဆိုခဲ့ပါတယ်
။ No government can produce enough money to make sure this transition happens.
တန်ရှင်းစွမ်းအင်တွေပဲပြောင်းလဲသုံးစွဲဖို့ဆောင်ရွက်ကြတဲ့နေရာမှာဘယ်အစိုးရတရက်ကမှလုံလောက်တဲ့ငွေကြေးမျိုးမရှိကြပါဘူး။ဒီပြောင်းလဲတွေဖြစ်လာမှာပါ။ public ဘိုင်းကလည်းအရင်ကတည်းကစာရင်ထဲထဲဝင်ဝင်ပေါင်ဝင်ဆောင်ရွက်လာတဲ့အတွက် တန်ရှင်းစွမ်းအင်တွေကိုထုတ်ယူသုံးစွဲမှုတွေအကောင့်ထဲပေါ်လာတော့မှာဖြစ်ပါတယ်။ဒေါ်လာထရီလီယံနဲ့ချီတဲ့ငွေတွေကိုလည်းရင်းနှီးဖို့ရှိပါတယ်။နေရာဒေသတော်တော်များများစီမှာအကောင့်ထဲပေါ်ကြမှာပါ။ပုဂ္ဂလိကဘိုင်းကတာဝန်ယူအကောင့်ထဲပေါ်နိုင်အောင်ဆိုရဘိုင်းကလည်းမူပေါင်းတွေချမှတ်လာတာကိုတွေ့ရပါလိမ့်မယ်။
ပုဂ္ဂလိကဘိုင်းကတန်ရှင်းစွမ်းအင်တွေတွင်တွင်ကြကြထုတ်ယူနိုင်အောင်လို့အစိုးရဘိုင်းကဆောင်ရွက်လာတာမျိုးပိုတွေ့လာရမယ်လို့လည်းအမေရိကန်အထူးကိုယ်စားလှယ်ကခန့်မှန်းပါတယ်။ဒေတာအတော်များများမှာပြန်ပြည့်မြဲစွမ်းအင်တွေထုတ်ယူသုံးစွဲနေတာကိုတွေ့မြင်နေရပြီလို့လည်းပြောပါတယ်။ရာသီဥတုအဖောက်ပြန်ပြောင်းလဲမှုတွေကြောင့်2020ခုနှစ်ကနေ2030ခုနှစ်ဆယ်နှစ်တာကာလအတွင်းအာဖရိကတိုင်းနိုင်ငံတွေမှာပျက်စီးဆုံးရှုံးရမယ်တမဟုကဒေါ်လာဘီလျံ290ကနေ440ကျားရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ဒါဟာကမ္ဘာကြီးဘလောက်ပုံတွေးလာမလဲဆိုတဲ့အပေါ်မှာတော့မူတည်နေပါတယ်။ဖလွန်အိမ်တန်းဝယ်အများဆုံးထွက်တဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံကလည်းအာဖရိကတိုင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်တဲ့နေရာမှာတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေတဲ့ဤပညာတွေအသုံးပြုသွားမယ်လို့ကတိပြုပြောဆိုသွားပါတယ်
။未来中方愿意继续加强与非洲国家的务实交流合作。
တဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့လက်တွေ့ကျတဲ့အပြောင်းအလဲတွေကိုအာဖရိကတိုက်နိုင်ငံတွေနဲ့တရုတ်တို့ရှေ့ဆက်ပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်။ဥရုယာတီပြောင်းလဲမှုနဲ့တဟဆာသာကြအောင်ဆောင်ရွက်တဲ့နေရာမှာတရုတ်နိုင်ငံရဲ့မူဝါဒအကောင့်ထက်ဖို့ဆောင်ရွက်မှုတွေအတွေ့အကြုံတွေကိုမျှဝေသွားမှာဖြစ်ပါတယ်။ဒါ့အပြင်ပြောင်းလဲလာတဲ့ယာတီဥတုအခြေအနေနဲ့တကဘာအလုံးလာရောညှိတွေဖြစ်လာအောင်ဆောင်ရွက်တဲ့နေရာမှာတရုတ်နိုင်ငံကအပေါင်းလက္ခဏာဆောင်တဲ့လုပ်ငန်းတွေနဲ့ပါဝင်သွားမှာဖြစ်ပါတယ်။
ချမ်းသာတဲ့တိုင်းပြည်တွေကြောင့်ခုလိုဥဒုယာတိပြောင်းလဲပြီးတော့သဘာဝဘေးဒဏ်တွေကတော့ဆင်းရဲနွမ်းပါတဲ့အာဖရိကတိုက်ကလိုတိုင်းပြည်တွေကရင်ဆိုင်နေရတာပါဒါပေမဲ့လည်းအာဖရိကတိုက်နိုင်ငံတွေကနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ငွေချေတဲ့အခါမှာတော့အတုံးလုံးငါးဆပို့ပေးရတဲ့အတွက်အကျွေးနွန်တဲ့နှစ်သက်သက်နှစ်ကြရပါတယ်ဒီစနစ်ကိုပြောင်းလဲပေးဖို့လည်းညီလာခံမှတောင်းဆိုခဲ့ကြတာပါညီလာခံအပြည့်ထုတ်ပြန်ချက်မှာတော့တွင်ထွက်တပ်သူတွေပေါ်ကျွေလာတဲ့အာဖရိကတိုက်ရဲ့တယံဇာတာတွေကိုလည်းအာဖရိကတိုက်ထဲမှာတင်စီမံခန့်ခွဲဖို့တိုက်တွန်းထားပါတယ်။ဒါအပြင်ကမ္ဘာစီးပွားရေးလုံခြုံရေးမှာကာဗွန်တန်းငွေလျှော့ချတာဟာလည်းဒန်းနူညီမျှမှုရှိရင်းနဲ့ချမ်းသာကြွယ်ဝမှုတွေကိုအတူမျှဝေနိုင်မယ့်အခွင့်အလမ်းဖြစ်ပါတယ်လို့လည်းပြောဆိုထားပါတယ်။အာဖရိကတိုက်မှာပထမဆုံးကျင်းပတဲ့ဥဒုယာတိညီလာခံမှာတော့ယူကျွင်းလောင်စာ၃ဆွဲရကထွက်လာတဲ့ကာဗွန်တန်းငွေတွေအပေါ်အခွန်ကောက်ယူရေးရေချောင်းနဲ့လေချောင်းတည်ယူပို့ဆောင်ရေးကိစ္စရပ်တွေအပြင်အာဖရိကတိုက်နိုင်ငံတွေရဲ့အကျွေးနွန်ထဲနှစ်သက်သက်နှစ်စင်မဲ့ချိန်ွေစနစ်တွေကိုပြန်လည်သုံးသပ်ဖို့တောင်းဆိုရင်းအဆုံးသတ်သွားခဲ့တာဖြစ်ပါတယ်။ဒီမှာနားပ
ါ။ဥရုယာတီနဲ့နာဂကဘာအစီအစဉ်ကိုနန်းအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ထက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံ New Delhi မြို့မှာကျင်းပနေတဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကနေအာဖရိကသမဂ္ဂ AU ကိုအဖွဲ့ဝင်အဖြစ်အသိအမှတ်ပြုလက်ခံလိုက်ပြီးဖြစ်ကြောင်းအင်ရှင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့စက်တင်ဘာလ9ရက်နေ့မှာကြေညာလိုက်ပါတယ်။ဒါအပြင်ယူကရိန်းစစ်ပွဲကိုအပြစ်တင်ချက်မပါဘဲနိုင်ငံ၏အနေနဲ့နယ်မြေလူ့ဘုံအင်အားမတုံ့သင့်ဘူးလို့ပြောထားတဲ့ခေါင်းဆောင်တွေရဲ့သဘောတူညီချက်ကို G20 ထိပ်သီးဆွေးနွေးပွဲပထမနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီကကြေညာခဲ့ပါတယ်။မော်ရိုကိုနိုင်ငံမှာတောက်ချာနေနောက်မိုင်းကလုတ်ခဲ့တဲ့အင်အားပြင်းငရင်ကြောင့်အခုချိန်ထိသေဆုံးသူ1000ကျော်သွားပြီလို့ပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တမိုင်းဝင်ရှေးဟောင်းမာရာကက်ချ်မြို့ကနေမိုင်40ကျော်လောက်အကွာ Height Atlas တောင်ကိုဗဟိုပြုပြီးပြင်အား6.8ရှိတဲ့ငရင်လုတ်ခဲ့တဲ့အတွက်1200တဲ့မနည်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ။ဘရာဇီးတက်ဆင်ဘူးနေမာဟာကမ္ဘာကျောဘောလုံးသမားကြီးပီလီရဲ့စံချိန်ကိုကျော်ပြီးဘရာဇီးအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီ။တောက်ချန်နေကကစားခဲ့တဲ့ဘရာဇီးနဲ့ဘိုလီးဗီးယားတို့ရဲ့ကမ္ဘာဖလားခြေစစ်ပွဲတွေမှာနေမာက2ဂိုးသွင်းပြီးဘရာဇီးလက်ရွေးစင်အမျိုးသားအသင်းအတွက်စုစုပေါင်း89ဂိုးနဲ့ဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံတည်ထောင်ချင်း85နှစ်ပြည့်အခမ်းအနားအဖြစ်ပြည်သူစစ်တပ်ဖွဲ့တွေနဲ့စီးပြချစ်တပ်ဖွဲ့တွေနဲ့ကျင်းပတဲ့အခမ်းအနားကိုကောင်းဆောင်ကင်ဂျုံဦးတက်ရောက်ခဲ့တယ်လို့နိုင်ငံပိုင်သတင်းမှာဖော်ပြပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရင်းမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ဂျူဘေးဟမ်ဇာနဲ့တီအန်ဝမ်တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ညစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 3251နဲ့အဲ့လမီတာ190ရူကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.